Welcome to the Voice of America in Burmese.
လာနာဇာမတော်တာရှင်များရှင်2018ခုနှစ်မတ်လ18ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပိုင်းသတင်းတွေကိုကိုရနိုင်နဲ့အတူကြီးညပေးသွားမှာပါစီးရီးယားနိုင်ငံအာဖရင်ဒေသကနေအခုသတင်းပတ်တွင်ထွက်ပြေးလာသူပေါင်းသသိန်းခွဲလောက်ရှိရဲလို့စီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကပြောပါတယ်။ဩစတြေးလျနိုင်ငံမှာကျင်းပနေတဲ့ဩစတြေးလျအာဆီယံထိပ်သီးအစည်းအဝေးပွဲအတွင်းအကြမ်းဖက်မှုတိုက်ဖြစ်ရန်မှာထောက်လိုင်းရေးသတင်းအချက်အလက်တွေဖလှယ်ရေးနားလည်မှုစာချုပ်လာကိုဒီကနေ့ပဲလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ဩစတြေးလျကပြောပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းတွေကတော့မနေ့တော့ကြနေည10နာရီဝင်းကျင်လောက်ကကချင်ပြည်နယ်ဖားကန့်မြို့နယ်ကန့်ခါကျေးရွာနီးကကြောက်စိမ်းတောင်စွန့်ပစ်မြေစာဘုံကြီးပျော်ကျခဲ့ပါတယ်လူသေဆုံးပျောက်ဆုံးမှုအခြေအနေဘလောက်ဆိုးရနိုင်ပါသလဲ
တချို့ကလည်း40လောက်ပါသွားတယ်လေသူ60လောက်ပါသွားတယ်တော့ဒါကတော့အရက်စကားတွေကိုတော့မြေသားမှုပါလေသူတို့ပြောမယ်ဆိုတော့ပြောလောက်တယ်ဒီကတော့မြေသားမှုတကုန်းတကုန်းဝင်ဒီမစီးရီ
ခါကန့်ဒေတာခန့်သတင်းသမားတဦးပြောပြပေးသွားတာပါနောက်ပိုင်းမှာသတင်းပြေစုံနားဆင်ရပါမယ်နောက်ပြီးတော့ဒီလိန်ကျွန်းကုံကူးမှုတွေတစ်နှစ်တခြားပိုပြီးဆိုးရွားလာတဲ့အနေအထားမှာအမေရိကန်ပြည်ထောင်စုမှာဘလို့လူကုံကူးမှုတိုက်ဖြတ်ရေးအစီအစဉ်တွေလုပ်နေပါသလဲဆိုတဲ့သတင်းနဲ့အတူမြန်မာနိုင်ငံကပဲတွေအိန္ဒိယဘက်ကိုတင်သွင်းမှုပိတ်ပင်ထားတဲ့အတွက်ပဲဆိုင်တောင်သူတွေဘလို့ဖြည့်ရှင်းတင်သလဲဆိုပြီးပညာရှင်တွေအကြံပေးချက်မြန်မာတခွေအစီအစဉ်ကိုနားဆင်ရမှာပါဒုတိယပိုင်းမှာတော့စနေညတည်းလေလာအစီအစဉ်တက်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
မြောက်ကိုရီးယားရဲ့နျူကလ ியர் စီစဉ်နေတဲ့ပတ်သက်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့မေလာကုံမှတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်မံအတည်ပြုပြောကြားကြောင်းအင်ဗီရောကတောက်ကြနေမှာပြောလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျဲအင်နဲ့ဖုန်းစကားပြောရမှာမြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တုံ့ပြန်လာတဲ့အပေါ်သတိနဲ့ကြိုဆိုသွားမှာဖြစ်ကြောင်းလည်းထရမ့်ကပြောကြားခဲ့ပါတယ်။ကိုရီးယားချုံးကျမှာနျူကလ ியர் ကင်းစင်ရေးအပြောကြီးတာမဟုတ်ဘဲလက်တွေ့ကျကျဆောင်ရွက်ဖို့လည်းခေါင်းဆောင်တွေကြားဆွေးနွေးခဲ့ကြောင်းအင်ဗီရောကဆိုပါတယ်။မြောက်ကိုရီးယားဘက်ကတော့တွေ့ဆုံဆွေးနွေးဖို့နဲ့ပတ်သက်ပြီးတော့တိတိကျကျအတည်ပြုပြောတာမျိုးမရှိပါဘူး။ဒီတော့အတွင်းမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုနဲ့တွေ့ဆုံဆွေးနွေးပြီးတော့ကိုရီးယားကျွမ်းကျင်မှာတင်းမာမှုလျှော့ချဖို့ကူညီရေးကြိုးစားနေတယ်လို့ကုလသမဂ္ဂဆိုင်ရာဆွေဒင်သံမကြီးအိုလော့စ်ကကတောက်ကြနီကပြောပါရယ်။ဝန်ကြီးရီယောင်ဟိုရဲ့ဆွေဒင်ခီးစဉ်ပေါ်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့ခရီးအဖြစ်တချို့လေ့လာသူတွေကရှုမြင်ကြပါရယ်။ဒါပေမဲ့သံမကြီးစကကရောဝန်ကြီးချုပ်လော်ဗန်ရဲ့ပြောခွင့်ရသူကရောဒီတွေ့ဆုံပွဲမှာပါရီဆွေးနွေးတယ်ဆိုတာကိုတော့မပြောပါဘူးဒီစတော့ဟောင်းကဆွေးနွေးပွဲတွေကိုတောက်ကြနေတော့ကအဆုံးသက်ဖို့အရင်ကစီစဉ်ထားပေမဲ့ဒီကနေ့မှာပြန်ဆဖို့ရှိတယ်ဆိုတော့အခြေအနေရှိပါတယ်ခင်ဗျာ
FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုအဖွဲ့ရဲ့ဒုတိယညင်ကြားရေးမှူးဟောင်းအန်ဒရူးမက်ကေ့ကိုယာရုကနေချက်ချင်းထုတ်ပယ်လိုက်တယ်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကတောက်ကြနေကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်စုံစမ်းစစ်ဆေးမှုရဲ့အစိုးရခန်းစား FBI တွင်ကျင်းဝတ်တဲ့မညီတဲ့ဟာတွေကိုစုံစမ်းစစ်ဆေးရတဲ့ဌာနရဲ့စုံစမ်းစစ်ဆေးတွေ့ရှိမှုတွေနဲ့ FBI ဌာနရဲ့အကြီးအကဲတာဝန်ရှိသူတွေရဲ့အကြံပြုချက်တွေအရအန်ဒရူးမက်ကေ့ကိုတာဝန်ကနေချက်ချင်းရဆိုင်းလိုက်တယ်လို့အမေရိကန်ရှင်းနေချုပ် Jeff Sessions ကကြေညာချက်ထဲမှာပြောထားပါတယ်။ Donald Trump ကလည်း McCabe ကိုယာရုကနေထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးသူ့ရဲ့ Twitter ပေါ်ကနေ Andrew McCabe ကိုယာရုကနေထုတ်ပယ်လိုက်ပြီးဖြစ်ကြောင်းဒါကြောင့်ဒီနေ့ဟာ FBI အတွင်းအလုတ်စ조사တဲ့သူတွေဒီမိုကရေစီအတွက်ကောင်းတဲ့နေ့တစ်နေ့ဖြစ်တယ်လို့လည်းပြောလိုက်ပါတယ်။တချိန်က FBI မှာဒုတိယအကြီးဆုံးဖြစ်တဲ့ McCabe ဟာပြီးခဲ့တဲ့January 30ရက်နေ့ကယာရုကနေအနားယူခဲ့ပြီးမနေ့ပြန်သူ့မွေးနေ့မှာခန်းစား권အပြည့်အဝနဲ့ပင်ဆင်ယူဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါပေမဲ့သူ့ကိုအခုလိုယာရုကနေထုတ်ပယ်လိုက်တဲ့အတွက်သူ့အနေနဲ့ပင်ဆင်လာစားအကုန်လုံးတောင်းမဟုတ်တစ်စိတ်တစ်ပိုင်းလောက်ကိုဆုံးရှုံးရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
။ဗြိတိန်သံတမန်23ဦးကိုနိုင်ငံတွင်းကနေနှင်ထုတ်ထားပြီးဖြစ်ကြောင်းရုရှားကဒီကနေ့မှပြောပါတယ်။ဒီသတင်းပတ်အစောပိုင်းကရုရှားသံတမန်23ဦးကိုဗြိတိန်ကပြည်နယ်နယ်ပေးလိုက်ပြီးတဲ့နောက်ရုရှားကအခုလိုလက်တုံပြန်လာပါရုရှားထောက်လှမ်းရေးဟောင်းဆာဂစ်စကရီပန်နဲ့သူသမီးယူလီယာတို့ကိုဗြိတိန်နိုင်ငံဆလစ်ဘာရီမြို့ကပန်းချံအတွင်းသတိလေးမင်မျောနေတာကိုတွေ့ခဲ့ပြီးသူတို့ဟာရုရှားရဲ့အာယုန်ကြောထိခိုက်စေတဲ့နိုဗီချော့အစိတ်နဲ့တိုက်ခိုက်လုံခြံခံရတာဖြစ်ကြောင်းဗြိတိန်အာဏာပိုင်တွေကပြောထားတာပါဗြိတိန်ရဲ့ရန်စတဲ့လုပ်ရက်နဲ့အခြေမြစ်မရှိတဲ့ဆွဆွဲချက်တွေကိုတုံ့ပြန်ပြီးဗြိတိန်သံတမန်တွေကိုပြည်နယ်နယ်ပေးလိုက်တာလို့ရုရှားဘက်ကပြောပါတယ်ရုရှားနိုင်ငံဆိုင်ရာဗြိတိန်သံအမတ် လော်ရီဘရစ်စတိုးကိုရုရှားနိုင်ငံသားရေးဌာနကဆင့်ခေါ်ခဲ့ပြီးတဲ့နောက်ထုတ်ပြန်တဲ့ရုရှားရဲ့ညင်ညာချက်မှာဗြိတိန်တန်တမန်တွေကိုဒီသတင်းပတ်အတွင်းနိုင်ငံတွင်းကထွက်သွားဖို့နဲ့မလိုလားအပ်တဲ့သူတွေဆိုပြီးတော့ဖော်ပြထားပါတယ်ရုရှားနိုင်ငံမှာယဉ်ကျေးမှုနဲ့ပညာရေးဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်နေတဲ့ British Council ရဲ့လုပ်ငန်းဆောင်တာတွေကိုလည်းရပ်ပစ်ဖို့ဆုံးဖြတ်ခဲ့ကြောင်းရုရှားကပြောပါတယ်။ဒါပြင် St. Petersburg မြို့မှာ British Council ဝင်ရောက်ထပ်မံဖွင့်လှစ်ဖို့ခွင့်ပြုထားတာကိုလည်းရုရှားကပြဖြတ်ခဲ့ပါတယ်။ဥရောပသမဂ္ဂကနေ British နိုင်ငံနှုတ်ထွက်တဲ့ကိစ္စရပ်တွေမှာအဆင်ပြေမှုရှိနေတာတွေကိုအာရုံလွှဲပြောင်းတဲ့အနေနဲ့ British ဝန်ကြီးချုပ် Theresa May ဟာအခုလိုရုရှားပေါ်မလိုမုန်းတာဆောင်ရွက်တာဖြစ်ပြီးဒါဟာအစဉ်အချိန်မဲ့လုပ်ရဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလာဗရော့ဖ်ကဒီသတင်းပတ်အစောပိုင်းမှာပြောကြားခဲ့ပါရခင်ဗျာ
။ Syria နိုင်ငံ Afrin ဒေသကနေထွက်ပြေးလာသူပေါင်း300,000ကျော်ရှိတယ်လို့ Britain ခြေစိုက် Syria လူခွင့်ရေးအဖွဲ့ကြီးကပြောပါရတယ်။ Afrin မြို့ကို Turkey စစ်လေယာဉ်တွေကဘုံကျဲတိုက်ခိုက်နေတာကြောင့်ဗိုလ်ထုနေကဆလလူမျိုးများအခုလိုထွက်ပြေးခဲ့ကြတာပါ။တိုက်ပွဲတွေဖြစ်နေတဲ့ Syria ရှေ့ပိုင်း Ghouta နဲ့အနောက်မြောက် Afrin ဒေသကလူမျိုးများထွက်ပြေးလာတဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ကတောက်ချာနေကပြောပါရတယ်။ Syria မှာပြစ်ခတ်ရဆဲရီ Masla 4ရက်နေ့ကကုလလုံခြုံရေးကောင်စီမှတညီတညွတ်ထဲဆုံးဖြတ်ခဲ့ကြတဲ့ဆုံးဖြတ်ချက်အမှတ်2431ကိုလိုက်နာခြင်းမရှိတာကြောင့်စိုးရိမ်ကြောင်းအတွင်းမှူးချုပ် Antonio Guterres ကပြောထားတာပါ။တူရကီဆိုရကစန့်ကျင်တဲ့တူရကီနိုင်ငံတွေကကတ်တင်တဲ့ဆီးရီးယားနိုင်ငံတွေကကတ်တင်ကြမှာအဆက်ဆံရှိတယ်ဆိုပြီးတော့ဆီးရီးယားနိုင်ငံတွေကကတ်တပ်ဖွဲ့ဝင်တွေထိန်းချုပ်ထားတဲ့အဖရင်မြို့ကိုတူရကီတပ်တွေကဘုံကျဲတိုက်ခိုက်နေတာကြောင့်အရသာအများပြပိတ်မိနေစေဖြစ်ပါတယ်ဂူဒါဒေသမှာဆိုရင်လည်းဆီးရီးယားသဘုံတွေနဲ့ဆိုရတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဂျာဇာရီးနေနဲ့တောက်ကြနေတွေမှာထွက်ပြေးလာသူပေါင်း9000လောက်ရှိပြီးတော့အခုခါမှာသူတို့ကိုဘေးအန္တရာယ်ကင်းတဲ့ဒေသကိုရှေ့ပြောင်းပေးထားပြီးတော့ထောက်ပံ့ကူညီမှုတွေပေးထားကြောင်းသိရတယ်လို့ဆီးရီးယားရေးစောင့်ကြည့်တဲ့အဖွဲ့ကပြောပါတယ်ခင်ဗျာ
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြင်ညာနေပါတယ်ခင်ဗျာအကြံဖတ်မှုတိုက်ဖြတ်ရမှာထောက်လိုင်းရေးသတင်းအချက်လက်တွေဖလှယ်ရေးနားလည်မှုစာကြံလွှာကိုဒီကနေ့စတင်တဲ့ဩစတြေးလျနဲ့အာဆီယံနိုင်ငံတွေကြားအစည်းအဝေးအတွင်းလက်မှတ်ရေးထိုးကြတယ်လို့ဩစတြေးလျဝန်ကြီးချုပ်မက်ခွန်တန်ဘူးကပြောပါရယ်ဩစတြေးလျနိုင်ငံဟာအရှိတောင်အရှအသင်းအာဆီယံဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဒေသတွင်းမှာတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုချိန်ခွင်ရှာညှိတဲ့အနေနဲ့ရောအာဆီယံနိုင်ငံတွေနဲ့နိုင်ငံရေးကုန်သွယ်ရေးမှာပိုးပြီးတော့နီးကပ်တဲ့ဆက်ဆံရေးရနိုင်မှုအတွက်ပါအခုလိုပထမဆုံးဩစတြေးလျအာဆီယံအထူးထေဒီဆွေးနွေးပွဲကိုကျင်းပတာပါဒီထေဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုလည်းရိုဟင်ဂျာပြည်ပခနဲ့ပတ်သက်ပြီးတော့လူတရာလောက်ကအစည်းအဝေးဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့ဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးမဲ့ကြောင်းဩစတြေးလျဝန်ကြီးချုပ်တန်ဘူးကတောက်ကြနေကပဲပြောခဲ့ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံကစစ်တပ်နဲ့အဆက်ဆံဖြတ်တောက်ဖို့တော့လူခွင့်လှုပ်ရှားသူတွေကတောင်းဆိုနေတာပါ
Australia has been continuing to support the Myanmar military and we are out of step with the rest of the world.
Australia နိုင်ငံဟာမြန်မာစစ်တပ်ကိုဆက်လက်ပတ်မိုးပေးနေပြီးတော့ဒါဟာတကမ္ဘာလုံးနဲ့မတူဘဲဖြစ်နေပါတယ်။ Amnesty International အဖွဲ့အနေနဲ့တည်တလို့ဆိုရင်မြန်မာနိုင်ငံကစစ်တပ်ဟာရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးတော့လူမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားမှုတွေကိုစနစ်တကျလှုပ်ဆောင်ပါတယ်။ဒါကြောင့်အစိုးရအဖွဲ့အနေနဲ့နောက်ဒီ Mekong Tembu အနေနဲ့မြန်မာစစ်ဖက်နဲ့အဆက်အစံဖြတ်တောက်ဖို့လိုလားပါတယ်လို့ AI အဖွဲ့ပြောခွင့်ရဒိုင်ယန်နာဆက်ရက်ကပြောပါရခင်ဗျာ
တရုတ်ပါလီမန်ကသမ္မတရှီကျင်းဖင်ကိုဒုတိယသမ္မတသက်တမ်းတောင်းထမ်းဆောင်ဖို့ဒီကနေ့မှာတညီတညွတ်ထက်ရွေးချယ်တင်မြှောက်လိုက်ပြီးတော့သမ္မတသက်တမ်းကန့်သတ်ချက်တွေကိုပယ်ဖျက်လိုက်တဲ့အတွက်သူ့အနေနဲ့ကန့်သတ်မရှိတောင်းဝန်ထမ်းဆောင်သွားနိုင်မှာဖြစ်ပါတယ်။သမ္မတသက်တမ်းနဲ့ကျင်းသာထမ်းဆောင်ဝင်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အပါအဝင်တခြားအချက်20ကိုပြင်ဆင်ဖို့ကိုလည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကသဘောတူခဲ့ကြတာဖြစ်ပါတယ်ဒီအခြေခံဥပဒေပြင်ဆင်မှုကိုတရုတ်မျိုးသားပြည်သူ့ကွန်ဂရက်ကအခက်အခဲရှိတည်ပြုခဲ့ကြပြီးတော့ကန့်ကွက်မဲ့9မိသားရှိခဲ့ပါတယ်ကွန်မြူနတီပါတီဥက္ကဋ္ဌအနေနဲ့ရောဘိုးစစ်ကော်မရှင်အဖွဲ့ခေါင်းဆောင်ဖြစ်နေပါသမ္မတရှီကျင်းဖင်ယူထားတဲ့တခြားတာဝန်တွေကတန်းအကန့်အသတ်မရှိတာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပုံမှား89ကိုပြင်ဆင်ဖို့လိုအပ်တယ်လို့ကွန်မြူနတီပါတီခေါင်းဆောင်တွေကပြောကြပါတယ်အခုလိုတန်းကန့်သတ်ချက်တွေကိုပယ်ဖျက်လိုက်တဲ့အတွက်အခုလိုအရေးပါတဲ့အပြောင်းလဲတွေကိုတွေ့နေရတဲ့အချိန်ကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်တက်လာနေတဲ့တရုတ်နိုင်ငံအနေနဲ့ သူ့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အရေးကြီးတဲ့အချိန်လေးမှာခိုင်မာအားကောင်းတဲ့ခေါင်းဆောင်မှုကိုဆက်ပြီးတော့ထိန်းသွားနိုင်မှာဖြစ်တယ်လို့ဆိုပါတယ်။သမ္မတရှီကျင်းမြန်မာနိုင်ငံတရုတ်ခေါင်းဆောင်တွေဖြစ်ကြတဲ့ဟူဂျင်နောင်းနဲ့ဂျန်စီမင်းတို့ဟာလည်းအဲ့ဒီတောင်ပေါ်သုံးခုစလုံးကိုယူခဲ့ပေမဲ့သမ္မတတက်တန်နှစ်ခုကုန်ဆုံးတဲ့အချိန်မှာတော့ယာရုကနေနှုတ်ထွက်ပြီးတော့ခေါင်းဆောင်မှုအစ်စ်ကိုလွှဲပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
တရုတ်နဲ့ကမ္ဘောဒီးယားနိုင်ငံပူးတဲ့ပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးကယ်ဆယ်ရေးဆိုင်ရာစီးလေ့ကျင့်မှုတွေဒီကနေ့စတင်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကမ္ဘောဒီးယားနိုင်ငံကြားဆက်ဆံရေးကြာဆင်းလာနေတဲ့အချိန်မှာပဲတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံကြားကဆက်ဆံရေးအခြေအနေကိုအခုလိုပြသလိုက်တာလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်မှာကျင်းပတဲ့ရွှေနဂါး2018စီးလေ့ကျင့်မှုဖွင့်ပွဲအခမ်းအနားကိုတရုတ်နိုင်ငံတောင်ပိုင်းတိုင်းရဲ့ကုတ်ကဲရင်မှုပိုချုပ်ရန်ဂျီယန်နဲ့ကမ္ဘောဒီးယားစီးဦးစီးချုပ်ဖိုးဆီရိုအန်တို့ကဒီကနေ့ပူးတဲ့ဖွင့်လှစ်ပေးခဲ့ပါတယ်။ကမ္ဘောဒီးယားတပ်ဖွဲ့ဝင်280နဲ့တရုတ်တပ်ဖွဲ့ဝင်216ဦးတို့ပါဝင်တဲ့ဒီစီအေးလက်ချင်းမှုဟာနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေး260ပြည့်အထိမ့်မဲ့အနေနဲ့ကျင်းပတာဖြစ်တယ်လို့ကာလကြာရှည်စွာရှိခဲ့တဲ့ဆက်ဆံရေးပုံမှုခိုင်မာဖို့နဲ့နိုင်ငံရေးအရာပိုရင်းနှီးယုံကြည်မှုရဖို့အတွက်ရည်ရွယ်ကျင်းပတာဖြစ်ကြောင်းကမ္ဘောဒီးယားစီဦးစီးချုပ်ကပြောပါရယ်တရုတ်နိုင်ငံဟာကမ္ဘောဒီးယားနိုင်ငံတွင်အကြီးမားဆုံးယင်းနှီးမြှုပ်နှံတဲ့နိုင်ငံဖြစ်ပြီး2016ခုနှစ်ကပထမဆုံးအနေနဲ့နှစ်နိုင်ငံရည်တဲ့ပူးတဲ့စီအေးလက်ချင်းကိုပူးပါရယ်အဲ့နောက်ပိုင်းအမေရိကန်ရဲ့စီးရီးလေးချင်းမှုကိုကမ္ဘောဒီးယားကအချိန်ကန့်သတ်မရှိဆိုင်းငံ့ထားပြီးတဲ့နောက်တစ်နှစ်လောက်ကြာမှရွေးကောက်ပွဲကိစ္စနဲ့ပတ်သက်ပြီးအလုပ်ရှုပ်နေတာကြောင့်ကမ္ဘောဒီးယားဘက်ကအကြောင်းပြပြောဆိုခဲ့ပါတယ်။ဒီတော့တွင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအမေရိကန်အရာရှိတွေအနေနဲ့ထိုင်ဝမ်နိုင်ငံကိုသွားရောက်ပြီးသက်ဆိုင်ရာအာဏာပိုင်အနေနဲ့တွေ့ဆုံဆွေးနွေးဖို့အားပေးတဲ့ဥပဒေတရက်ကိုလက်မှတ်ရေးထိုးတည်ပြုခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့စိတ်ဆိုးသောတာထွက်စေမဲ့ထိုင်ဝမ်ခီးသွောက်ကင်ဥပဒေကိုသမ္မတထရမ့်ကတောက်ကြနေနှောင်းပိုင်းကလက်မှတ်ရေးထိုးအတည်ပြုလိုက်တာပါခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာကားနဲ့အသေးခံဘုံခွဲတိုက်ခိုက်သူတို့ကဗြိတိန်နိုင်ငံကလုံခြုံရေးကုမ္ပဏီတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အတွက်အရသား2ယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနတောင်းဝန်ရှိသူတို့ကပြောကြားလိုက်ပါတယ်။ကဘူးမြို့အစီပိုင်းမှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်အရသား3ဦးသေဆုံးပြီး5ယောက်ဒဏ်ရာရသွားတယ်လို့လည်းအာဖဂန်အရာရှိတို့ကပြောပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။မနေ့တောက်ကြနေ့ည10နာရီဝန်းကျင်လောက်ကကချင်ပြည်နယ်ဖားကန့်မြို့နယ်ကံခါကျေးရွာအနီးကစွန့်ပစ်မြေစာပုံကြီးပြိုကျခဲ့တယ်လို့ဖားကန့်နယ်ခံတွေကပြောပါတယ်။မြေတူးဆက်တွေအပါအဝင်အနည်းဆုံးလူ40ကျော်လောက်မြေစာပုံပြိပြီးတော့တေဆုံးနိုင်တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့အခုချိန်ထိကတော့အလောင်းတွေကတူဖော်နေသေးပဲလို့သိရပါတယ်။အသေးစိတ်ကိုဆက်ပြောပြပေးပါမယ်။
မနေ့တောက်ကြနေ့မတ်လ16ရက်နေ့ည10:45မိနစ်ဝင်းကျင်လောက်မှာကချင်ပြည်နယ်ဖားကန့်ဒေသတွင်ကကံခွာကျေးရွာကကြောက်စိမ့်တူဖော်ရီလုပ်ငန်းခွင်တွေကစွန့်ပစ်မြေစာတွေလာရောက်စုပေါင်းစွန့်ပစ်ကြတဲ့မြေစာပုံကြီးပြိုချခဲ့တဲ့အတွက်ကြောက်စိမ့်တောင်ကုမ္ပဏီကမြေတည်တဲ့ကားကြီးနှစ်စီးအပါအဝင်စွန့်ပစ်မြေစာပုံမှာကြောက်ရှာနေကြတဲ့ရေမစေးကြောက်ရှာသူတွေလို့ခေါ်တဲ့ရေမစေးတချို့တေဆုံးခဲ့ကြပြီးတေဆုံးသူအရေအတွက်ဟာပိုတိုးလာနိုင်ပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသတွင်မှာမြေစာပုံမကြာခဏပြိုချလေးရှိပြီးတော့ဒီတစ်ခါမြေစာပုံပြိုကျမှုကတော့အတော်လေးအခြေအနေဆိုးသွားပြီးလူအနည်းဆုံး10ခန်းလောက်သေဆုံးမှုရှိနိုင်တယ်လို့ကချင်ပြည်နယ်ဖားကန့်အခြေစိုက်ကချင်လူမှုဖွံ့ဖြိုးရေးအသင်းရဲ့ဥက္ကဋ္ဌဦးလမောင်လာထောင်ကအခုလိုပြောပြပါဗျာ။ဟုတ
်ကဲ့အခြေအနေတော်တော်လေးဆိုးတယ်။ဘာလို့လဲဆိုတော့ဒီဖိုးတွေတော့ဒီကံတွေဖတ်ကားကြည့်လို့ပြေကျသွားခြင်းပါလေ။ဟိုကားမောင်းတဲ့ဒီရောအဲ့ဆက်ထင်းတဲ့ဒီရောတော့လူတွေအမှရောက်40ကျော်အဲ့လိုဘာသာလို့ဒီလိုတော်တော်လေးဆိုးတဲ့အနေထားရှိတယ်လို့ဟုတ်ကဲ့။ကျွန်တော်ကြားလာတာအယောက်40ကျော်လို့ပြောလို့အယောက်40ကျော်ပေါ့လေ။အခုတော့ဆိုတော့ပေါ်လာတော့ပြီးရောတော့သူကလုံးတော့လုံးဖို့ကိုကိုကြီးနေလို့ဘာလို့တော့ရောက်နေကြပြီအဲ့မှာ
ဖားကန့်ကလာတဲ့သတင်းတွေအရအနည်းဆုံးလူ40ကျော်လောက်တေဆုံးနိုင်တယ်လို့ဆိုပေမဲ့ဖားကန့်ဒေတာအာနာပိုင်းနေဘက်ကတော့လူ၄ဦးပဲလူပြောက်တိုက်ကြားထားတာရှိတယ်လို့သိရပါတယ်။ဖားကန့်ဒေတာခန့်သတင်းသမားတဦးဖြစ်တဲ့ကိုဇော်မိုးထက်ကလည်းတောက်ကြနေညာကပြိုကျခဲ့တဲ့မြေစာပုံနဲ့ပတ်သက်ပြီးဖားကန့်ဒေတာခန့်အာနာပိုင်းနေစီကသူတိထားသမျှအခုလိုပြောပြပါဗျာ။အ
ဲ့ဒီနေရာဆိုလို့ရှိရင်ပြိုတဲ့အချိန်ပေါင်းမနေတော့ဘူး။ပေတဲ့လူတွေလည်းမနေတော့ဘူးပေါ့နော်။အဲ့ဒီဖားကန့်မှာအဲ့ဒီမြေစာပုံကအဆိုးဆုံးပဲဗျာ။မနေကကျွန်တော်တို့ကြားလာရင်စေနာကြီးခွဲပေါ့ကွာ။ဒီစနစ်လောက်ဆိုလို့ရှိရင်ကျွန်တော်တို့ဒီကိုလှမ်းပြောကြရင်မြေစာပုံပြိုတယ်ပေါ့မှာ။တချို့ကလည်း40လောက်ပါသွားတယ်လို့60လောက်ပါသွားတယ်လို့ဒါကတော့အရက်စကားတွေပေါ့။ဘာလို့မြေစာပုံကလည်းသူတို့ပြောမယ်ဆိုတော့ပြောလောက်တယ်ဒီဘက်ကမြေစာပုံတစ်ပုံတစ်ပုံကရေမစီးတွေအများကြီးပြာကြတာ။ငါကတော့တရားရမှာဘူးလေဒီမစေးတွေပြားပန်းခပ်ပြီးစုပြုံပြီးရှာကြတာ။ဟိုတော့ဒီကကျွန်တော်ဖားကမျိုးနဲ့အချိန်ယူဖို့ဒါနေတော့
တို့ဒီလူကြောင်းဆိုင်ထားတာကတော့တရဝန်၄ယောက်ပဲရှိတယ်ပေါ့နော်အဲ့တော့ဒီဟာကကျွန်တော်တို့ဘယ်လောက်ပါသွားနိုင်လဲဘယ်လောက်ဒီဆုံးနိုင်လဲဆိုတာကကျွန်တော်တို့ဘယ်လိုမှခံမလို့မရတဲ့ကိစ္စမျိုးဖြစ်နေတာဗ
ျဖာကန်ဒေတာထဲမှာအခုလိုမြေစာပုံပြောကြပြီးလူရာနဲ့ချီမြေစာပုံပြီတည်ဆုံးခဲ့ရပေမဲ့လူသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကအနေရမရှိအောင်တားဆီးပေးနိုင်တဲ့ထိရောက်တဲ့လုံခြုံရေးအစီအမံတွေကိုဆောင်ရွက်ပေးထားတာမရှိဘူးလို့လည်းဦးလာမောင်လာထောင်ကပြောပါတယ
်ကုမ္ပဏီတွေစုပ်ပစ်ထားတဲ့မြေစာပုံပေါ့လေအဲ့လည်းတတ်ပြတ်ပြီးတော့ဒီသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းဘာမှကြားပြီးစစ်ဆေးတာတော့တိကျတာတော့မရှိဘူးလေလုံးဝကိုမရှိတာပြီးတော့အဲ့ကုမ္ပဏီကလည်းသူတို့စုပ်ပစ်နေတဲ့မြေစာကိုလည်းပေါက်တက်ကြီးကပစ်ထားတယ်ပေါ့လေအဲ့လိုပြီးတော့အဲ့ပေါက်တက်ကြီးကပစ်ထားတဲ့မြေစာတွေကကလပ်ပြောလို့နေပူလဲမိုးရွာလဲဖြစ်တဲ့ခါကျတော့အဲ့ကြားချက်မှပြပြီးစော်စီးလေးတွေတူးခေါ်တဲ့အခါတူးရလွယ်တဲ့အောင်သူပြီးတော့မိုင်းနေပါလေခွဲတာရှိတယ်လေအဲ့လိုခွဲတဲ့ခါကျတော့ကလပ်ပြောလို့သူကစုပ်ပစ်ထားတဲ့မြေကအက်တက်ပြီးတော့အဲ့ရတွေဖြစ်ပြီးအဲ့မှာမိုးကပြန်ရွာလိုက်အဲ့ခါပြီးတော့ခေါင်းကပြလာတော့ဟုတ်တယ်အဲ့တော့ကျွန်တော်ကအဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေတွားပြီးစစ်ဆေးတာတော့ဘာမှမကြည့်ဘူးလေအဲ့ဒါကြောင့်ခဏခဏပြတော့ဖြစ်တယ်လေကျွန်တော်အနေနဲ့အဲ့လိုမချပြူကြည့်တာပေါ့
ဖားကန်ကြောင့်စိန်တွင်ကမြေစာပုံတွေမကြခဏပြိုကျပြီးတော့လူပေါင်းများစွာအသက်ဆုံးရှုံးနိုင်တဲ့အန္တရာယ်ရှိနေတဲ့အတွက်မြေစာပုံတွေစနစ်တကျဆွန့်ပစ်ဖို့နဲ့လုပ်ငန်းဝင်အန္တရာယ်မရှိအောင်သက်ဆိုင်ရာဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဆောင်ရွက်လုပ်ကိုင်သင့်ပြီလို့လည်းဖားကန်ဒေတာခန်သတင်းသမားကိုဇော်မိုးထက်ကအကြံပြုပါတယ
်မြေစာပုံကြီးတွေကလည်းအပြည့်ကြီးတွေကပေ3-5000ပုံထဲမှာမြင်တဲ့တိုက်ပဲအဲ့လိုမျိုးကြီးတွေဆိုတော့တခါဒီရေမဆေးဆိုတဲ့လူတန်းစားကလည်းဟိုမြေစာပုံသွားရှာတော့တယ်မြေစာပုံတွေကအဲ့လိုအန္တရာယ်များတဲ့ခါကျတော့အစုလိုက်အပြုံလိုက်တွေတာပေါ့နော်အဓိကကတော့သက်ဆိုင်ရာဌာနတွေကဒါတွေကိုကြက်ကြက်မမနဲ့ဒီသူတို့သတ်မှတ်ထားတဲ့စီကံချက်တွေတိုင်းမပုံဘူးဆိုလို့ရှိရင်အရေးယူဆောင်ရွက်မှုအားနည်းတာပါပဲဒီကဟိုမြေစာပြိုသွားပြီဆိုလို့ရှိလို့ရှိရင်အဲ့ဒီကိုလေဒီဘက်ကဌာနဆိုင်ရာဒီဘက်ကအားကပ်ပြည်ရပြည်ကျွန်တော်ရှာပေးတာမျိုးမရှိရှာမပေးကြဘူးတဘောတော့တစ်စုံ4-5ကြီးလောက်နဲ့ဟိုကောဒီကောလုပ်ပြီးတော့အဲ့လိုမျိုးရှာကြတဲ့အတွက်ဟိုဒေသပြူတဲ့အချိန်တိုင်းအချိန်တိုင်းမှာလည်းဒီတော့မှကုန်ကြောင်ရှာမပေးဘူးပေါ့နော်ကုန်ပဏီဘက်ကဌာနဆိုင်ရာဘက်ကအဲ့ဒါတစ်ခုလည်းတော်တော်အားနည်းတယ်ကျောက်ပေးပြုတ်ကိုရဌာနလုံးချင်းလို့ဌာနပြုတ်ရလဲသူတို့တပ်ပပြီးထားတဲ့မိသားစုမျိုးလိုက်ပြီးတော့လေးလာပြီးတော့မှဒီကံကျက်တဲ့မကြီးတဲ့ဟာတွေကိုအေးအေးယူတာမျိုးမိသားစုကြီးဖြည့်လျှော့လာပြီးပေါ့နော်အဲ့ဒီလိုလုပ်ပြီးမှုတော်တော်အားနည်းပါတယ်အတော့ကူအားနည်းတယ်နောက်လဲဒါကြီးကကြုံမှာပဲ
ကချင်ပြည်နယ်ဖားကန့်ဒေသတွင်းမှာကြောက်စင်းရှာဖွေနေတဲ့လုပ်ငန်းခွင်ကစွန့်ပစ်မြေစာပုံတွေမှာထောင်ထောင်ချီတဲ့ရေမဆေးကြောက်ရှာဖွေသူတွေဟာအသက်နဲ့ရင်းမီရှာဖွေကြရလိမ့်ရှိပြီးမကြခဏမြေစာပုံတွေပြိုကျတဲ့အတွက်လူရာနဲ့ချီတည်ဆုံးလိမ့်ရှိပေမဲ့လို့အခုချိန်အထိပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရလွှတ်တော်နဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကကြောက်စင်းတွင်းလုပ်ငန်းခွင်လုံခြုံရေးနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်ပေးနေတာမရှိသေးဘူးလို့လည်းဖားကန့်ဒေသခံတွေကပြောပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေနေ့ညမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်မိန်းကလေးငယ်တွေနဲ့ယောက်ျားလေးတွေကိုလိန်လုပ်ငန်းတွေမှာအတင်းကျပ်ခိုင်းစေပြီးတော့ငွေရှာတဲ့လိန်ကျွန်းကုန်ကူးမှုတွေဟာတစ်နေ့တခြားပုံမိုးဆိုးဝါးလာနေပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုရင်လေလူကုန်ကူးမှုတိုက်ဖျက်ရေးအရေးပေါ်ဌာနကိုရောက်လာတဲ့ဒီလိုဖြစ်ရပောင်းကနေ့စဉ်အခု20လောက်ကိုရှိနေပါတယ်။ဒီလိုလိန်ကျွန်းရောင်းဝယ်မှုတွေကိုနှိမ်နင်းမှုအတွက်တရားဥပဒေစိုးမိုးရေးရဲရာရှိတွေကလည်းနှီးမျိုးစုံနဲ့စ조사တိုက်ဖျက်နေကြတာပါ။ပြည်ထစားကောင်းတွေကိုဖမ်းဆီးဖို့ထက်လိန်ကျွန်းဖြစ်ရောင်းစားခံရသူတွေကိုလိုက်လံကယ်တင်ဖို့စ조사နေတဲ့ Federal စုံစမ်းစစ်ဆေးရေး Bureau FBI နဲ့ Maryland ပြည်နယ်ရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူတွေနဲ့အတူလိုက်ပါပြီးတော့ VOA သတင်းတော် Caroline Presti သတင်းရယူထားတာကိုမက်ခင်ဖြူထွေးပြောပြပေးပါရှင
်။ Hey, how are you? ရဲရစီ Chris Hyde ရဲ့တနစ်တာအစားကတော့အသက်မပြည့်သေးတဲ့ main cleaning တွေကိုလိန်ကျွန်းအဖြစ်ရောင်းစားတဲ့နေရာတွေကိုလိုက်ရှာတာပါပဲ။သူနဲ့အတူနောက်ထပ်ရဲရစီတဦးဟာ back page လို့ခေါ်တဲ့ main cleaning တွေရဲ့ဓာတ်ပုံတွေနဲ့အတူ online ပေါ်မှာလိန်ဖြော်ပြေးလုပ်ငန်းလုပ်တဲ့ website တခုကိုကြည့်နေကြတာပါ။အဲ့နောက်တက်ချက် height ကဖုန်းနံပါတ်တစ်ခုကိုခေါ်ပါတယ်ဘယ်နည်းတွေ့နိုင်မလဲဆိုတာကိုရက်ချင်းတောင်းနေတာပါတစ်ဖက်ကမိန်းကလေးကတနားရီကိုဒေါ်လာ150ပေးရမယ်လို့ပြောတဲ့အခါသူကတခြားစီပြောပြီးတော့ကမ်းလှမ်းပါတယ
် I usually say a short stay which is
ကျွန်တော်က15မိနစ်လောက်ခဏပဲလိုချင်တာလို့ပြောတဲ့အခါသူကဒါဆိုဒေါ်လာ80လို့ပြောပါတယ်ဒါနဲ့ကျွန်တော်တို့သဘောတူညီချက်ယူပါတယ
်မိန်းကလေးကသူ့ကိုလိပ်စာပို့ပေးတာနဲ့အဲ့ဒီနေရာကို height သွားပါတယ်ဟိုက်ဟာမေလန်ပြည်နယ်ရဲတပ်ဖွဲ့ကလေးငယ်ရှောက်ပြီးကယ်ဆယ်ရေးဌာနကပါဖုန်းခေါ်ထားတဲ့မိကလေးကိုတွေ့ဖို့ဘော်တီမိုးလေဆိပ်အနီးကဟိုတယ်တစ်ခုမှာသူကားကိုရပ်ပါတယ်ဘက်ကီဟာဆယ်ကျော်သက်အရွယ်တုန်းကဘက်စကာမတ်တိုင်တစ်ခုမှာရပ်နေတဲ့အချိန်အမျိုးသမီးတစ်ယောက်ကသွေးဆောင်ဖျားရောက်လာခံရပြီးအဲ့ဒီမျိုးသမီးရဲ့ပြည်တန်းစာကောင်းကသူ့ကိုရောင်းစားခဲ့ပါတယ်နှိမ့်ဆက်မှုမျိုးစုံကိုခံခဲ့ရတယ်လို့ဘက်ကီကပြောပြပါတယ်
I was on the hotel floor.
တခါကဟိုတယ်ကျန်းပြင်ပေါ်မှာသူကျမကိုရိုက်တာငါးရက်လောက်တော့လုံးမလုံးနိုင်ပါဘူး။အခုတော့သူကိုယ်တိုင်ရွယ်ရောက်ပြီးသားလိန်ဖြောပြေးရေးအမျိုးသမီးတယောက်အနေနဲ့လောက်ကိုင်းနေတာပါ။ VU နဲ့စကားပြောနေချိန်မှာကိုပဲသူနဲ့ကာမဆက်ဆံဖို့ဖုန်းခေါ်တဲ့သူတွေရှိပါတယ်။သူတို့ကတော့ Becky ကို Backpage Online Website ပေါ်မှာရှာတွေ့ကြတာပါ။ဒီ website မှာကအယောင်းဝယ်လုပ်တဲ့အမှတ်တမ်းဘာမှမကြံနိုင်တဲ့နည်းပညာကိုသုံးထားတာပါ
It's easy
သုံးရတာလွယ်ပါတယ်အခုတော့အကျွေးကလက်မခံတော့ဘဲနဲ့ Bitcoin ငွေချေစနစ်ကိုသုံးပါတယ်သူ့ကိုဆက်သွယ်လာတဲ့သူတွေကဘယ်သူကိုလက်ခံမယ်ဆိုတာကို Becky ကရွေးပါတယ်ရဲရရှိဆက်သွယ်ခဲ့ချိန်တုန်းကဘာကြောင့်လက်ခံခဲ့တာလဲလို့မေးတဲ့အခါမှာတော့
He didn't have any bad reviews
သူ့နံပါတ်ကိုကြည့်လိုက်တော့အရင်ကမကောင်းတဲ့အမှတ်တမ်းများရှိတာမတွေ့ရပါဘူးဒီလိုတိဖို့ကတော့ Mr. Number ဆိုတဲ့ app ကိုကျမတို့သုံးတာပါ။လင်းဖြောပြေးရေးလုပ်ငန်းလုပ်ကြသူတွေကသူတို့နဲ့ဆက်ဆံတဲ့အမျိုးသားတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုဒီ app ပေါ်မှာမျှဝေကြတာပါ။အထူးသဖြင့်အချက်ဖတ်တဲ့သူလား၊ငွေမပေးဘဲထွက်သွားသူလားစသဖြင့်အချက်အလက်တွေပါ။အခုဖြစ်ရမှာရဲက Becky ကိုမဖမ်းပါဘူး။အတမပြေသေးတဲ့ main clean ငယ်တွေကိုလိုက်လံရှာဖွေကယ်ဆယ်နေတာကြောင့်ပါ။ညဘက်ရောက်လာချိန်မှာတော့ရဲတပ်ဖွဲ့ကဒီနေ့အတွက်နောက်ဆုံးအကြိမ်ဖုန်းတစ်ခုကိုခေါ်ပါတယ်။အဲ့ဒီနောက်ပြန်ပြန်ဆောက်ထားတဲ့ဟိုတယ်တစ်ခုစီကိုမောင်းသွားကြပါတယ်။ကားနှစ်စီးနဲ့အရွက်ရဲတွေလိုက်ပါသွားတာပါ။အဲ့ဒီရဲ့ရှိနေတာကြောင့်လဲသူတို့တွေဟာသတိထားစီမံလှုပ်ဆောင်ကြပါတယ်။တနိုင်ခွဲလောက်ကြာမှာတော့တက်တက်ဟိုက်ပြန်ရောက်လာပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကအသက်15နှစ်အရွယ်မိန်းကလေးတယောက်ကိုကယ်တင်နိုင်ခဲ့တယ်လို့သူကပြောပြပါတယ်။ဒီမိန်းကလေးကိုအသက်23နှစ်အရွယ်အမဖြစ်သူကရောက်စားခဲ့တာပါ။ဒီအမဖြစ်သူကတော့နောက်တစ်ရက်မှာပဲအရွယ်မရောက်သေးသူတူအူကိုလိန်ကျုံအဖြစ်ကုန်ကူးမှုနဲ့တရားစွဲဆိုဖမ်းဆီးထားပြီးတော့မိန်းကလေးငယ်ကိုတော့သူ့ရဲ့အိမ်ရှိရာကိုလေရင်နဲ့ပြန်ပို့ပေးခဲ့ပါတယ
်။မိန်းကလေးတယောက်ကိုဒီလုပ်ငန်းကြီးတွေကနေဆွဲထုတ်ပြီးသူ့ရဲ့ပုံမှန်ဘဝပြန်ရအောင်လုပ်ပေးနိုင်တယ်ဆိုရင်ပဲကျွန်တော်တို့ကြိုးပမ်းရကြိုးနှက်ပါတယ
်။အခုကယ်တင်လိုက်တဲ့မိန်းကလေးဟာတက်ချက် height ကယ်တင်နိုင်ခဲ့တဲ့အယောက်40မြောက်မိန်းကလေးဖြစ်ပါတယ်။သူ့လိုလိန်ကျုံအဖြစ်နဲ့ရောင်းစားခံရတဲ့မိန်းကလေးတွေကတော့အများအပြားရှိနေသေးပါရှင်။
မခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြမနိုင်ငံကပဲတွေအိန္ဒိယဘက်ကိုတင်သွင်းမှုပိတ်ပင်ထားတဲ့အတွက်နင့်နာခဲ့ရတဲ့အခြေအနေကိုပဲဆိုင်တောင်သူတွေဖြစ်ရှင်းမှုဆိုရင်အဓိကအခြားသီးနှံကိုပြောင်းလဲပြီးစိုက်ပျိုးတင်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကအကြံပေးကြပါတယ်။အိန္ဒိယကအခုလိုမျိုးပဲဝယ်ယူမှုရပ်ဆိုင်းထားတာရှေ့ဘာဆက်ဖြစ်မလဲမသိနိုင်လို့တချို့ပဲမျိုးစားစိုက်ပျိုးတဲ့တောင်သူတွေတခြားသီးနှံပြောင်းလဲစိုက်ပျိုးခြင်းကြပါတယ်။ဒါပေမဲ့လို့သူတို့အတွက်ကဗဟုသုတပိုင်းနဲ့ဤပညာပိုင်းအခက်အခဲရှိနေတဲ့အတွက်ကြောင့်အစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ကူညီပေးဖို့တောင်သူတွေကလှူလာနေကြပါတယ်။မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကအသေးစိတ်တင်ပြပေးထားပါတယ်ရှင
်ပြည်ရင်းပဲတစ်ပေါ်ချိန်မှာအိန္ဒိယကနေမတ်ပဲနဲ့ပဲစင်ကုန်ကိုဝယ်ယူမှုရဆိုင်ထားပြီးပြန်လဲတင်သွင်းခွင့်ပြုမပြုဟာလဲမသေးချာသေးတာကြောင့်ပြည်ရင်းမှာမတ်ပဲနဲ့ပဲစင်ကုန်စီဟာအနှိမ့်စင်းမှာပဲရှိနေပါတယ်မြန်မာနိုင်ငံကနေမပဲနဲ့ပဲစင်ကုန်ထွက်ရှိမှုရဲ့80ရာခိုင်နှုန်းကိုတော့ပြည်ပကိုတင်ပို့နေပြီးအိန္ဒိယနိုင်ငံကအများဆုံးဝယ်ယူခဲ့တာဖြစ်ပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံကနေပဲတင်သွင်းမှုကို2018မတ်လကုန်အထိယာယီရပ်ဆိုင်းထားတာကို2019ခုနှစ်ဩဂုတ်လကထုတ်ပြန်ကြေညာခဲ့ပြီးတဲ့နောက်မှာတော့ဈေးနှုန်းတွေကျဆင်းသွားခဲ့တာဖြစ်ပါတယ်။မနစ်ကပဲစပေါ်ချိန်ဖြစ်တဲ့ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေတုန်းကတော့ပဲစင်ကုန်တန်တန်းကို8သိန်းမပဲတံတန်းကို9သိန်းလောက်ထိဈေးပေါက်ခဲ့ပြီးအခုချိန်မှာတော့ပဲစင်းကုန်တံတန်းကို4သိန်းဝန်းကျင်နဲ့မပဲတံတန်းကို9သိန်းဝန်းကျင်သာဈေးပေါက်နေတာပါ။ဒါကြောင့်အခုလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဲဈေးကွက်အကြောင်းကိုတော့မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်တယ်များအတင်းအတွင်းရေးမှုဦးမင်းကိုကအခုလိုပြောပြပါဗျ
။ဘာပဲပြောပြောအခုဈေးကွက်ကဟိုပြောရင်ဘယ်လိုပုံမလဲ။ဥရောပရဲ့ဟိုစိုက်ပျိုးတဲ့အလေးထားအရန်အားကောင်းနေတာကအိန္ဒိယနိုင်ငံကလိုအပ်ချက်ရှိတဲ့ပဲကိုစိုက်ပျိုးတဲ့အလေးထားအားကောင်းတာပေါ့နော်။အိန္ဒိယဘက်ကဒီဩဂလစပိတ်လိုက်တဲ့နောက်ပိုင်းမှာဟိုတောင်တူတွေရှော့ဆိုက်ဖို့တော့ဟိုအစိုးရဘက်ရောဥရောဒီအတင်းအဖွဲ့တွေရောသောပေမဲ့လည်းဒီမြို့အခက်အခဲတို့မြေယာတီတို့အခက်အခဲတွေအနေထားနေကြတော့ဟိုလက်ရှိချက်ချင်းကြီးတော့ပုံစံပြောင်းသွားတာတော့မဟုတ်ဘူး။စိုက်အိတ်ကတော့ညော့သွားတယ်။ပဲစင်းကုန်ဆိုရင်စိုက်အိတ်ကညော့သွားတယ်။တခါမပဲလဲစိုက်အိတ်ကညော့တယ်။ဒီမှာတစ်ခါထပ်ပြီးခက်ခဲဖြစ်တာဥရုဒီနဲ့မြင်ရတာဒီယာရီဥရုဘယ်လိုခေါ်မလဲဟိုပူပြင်းတာတို့နောက်ဟိုအချိန်ကမှမိုးရွာလိုက်တာတို့ဒီပေါ်မှာပဲစင်းကုန်မှလည်းသွားထိခိုက်တယ်မပဲလည်းအခုလက်ရှိအထွက်ကိုကြည့်တဲ့အနေအထားမှာသူတို့ထိခိုက်တယ်အဲ့တော့ဟိုအထွက်ရောတဲ့ကြားထဲမှာအိန္ဒိယအခုလိုပိတ်ထားတဲ့ဟာကအခုချိန်ထိသူကဘယ်လို ုံစံဆက်ပြီးဝယ်မယ်မဝယ်ဘူးဆိုတော့သူ့ရဲ့ policy ကိုရေးရသူမပြောသေးဘူးမပြောတဲ့အခါကျတော့ပြည်တွင်းမှာအခုလိုပါဈေးနှုန်းကပြန်ဖွင့်မယ်လို့ယူဆတဲ့အခါမျိုးမှာဈေးနှုန်းကပြန်တက်လာပြန်အောင်အဲပြန်ဟိုဘယ်လိုကောမအိန္ဒိယဖွင့်နိုင်ချေနေတယ်လို့တခါဒီဘယ်လိုကောမ information တွေဒီတဲ့နေလွင့်တဲ့အခါမျိုးတွေကြတခါပြည်တွင်းပဲတွေပြန်ကြပြန်အောင်ဆိုတော့တောင်တူမှာလက်ရှိပဲစပေါ်တဲ့အခြေမျိုးမှာဈေးနှုန်းရရှိမှုကြတော့အရန်နေနေတာပေါ့နော်
ရှောင်းတိုင်းဒေတာကြီးကုန်တယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဒေါက်တာမျိုးလင်ကတော့အိန္ဒိယနိုင်ငံဘက်မှာလဲသူတို့ရဲ့တောင်သူတွေကိုပြန်ကြည့်နေရတာကြောင့်ဘဲတင်သွင်းမှုတွေကိုတင်းကျပ်ထားတာဖြစ်တယ်လို့အခုလိုပြောပါသေးတယ်
။ကျွန်တော်တို့မိသားတယ်ဌာနဆိုင်ရာလည်းမိသားတယ်အိန္ဒိယတန်ရုံးကနေတစ်ဆင့်လည်းမိသားတယ်ကျွန်တော်တို့ကိုယ်တိုင်လည်းဥက္ကဋ္ဌဦးထွန်းလွင်နဲ့အိန္ဒိယကိုပထမတစ်ခေါက်ရောက်တယ်အဲ့ကိစ္စကိုဆွေးနွေးဖို့ပေါ့နော်ပြန်ဝယ်မဝယ်ဆွေးနွေးဖို့ဆိုသူတို့ကလည်းဒီအရာတွေကိုသူတို့ရဲ့နိုင်ငံမှာလည်းပဲစင်းနှုံးတွေတအားကြနေတယ်ပေါ့နော်သူတို့လယ်သမားကိုလည်းသူတို့ပြန်ပြီးတော့သူတို့လယ်သမားမျက်နှာလည်းကြည့်ရမယ်ပေါ့ဆိုပြီးတော့ဒီအထူးသဖြင့်တော့သူတို့အဓိကသင်သွင်းတဲ့မပဲနဲ့ပဲစင်းကုန်နဲ့ဖဲရီစင်းကုန်တို့မြန်မာပြည်တစ်ခုတည်းကိုမဟုတ်ဘူးပေါ့တစ်ကမ္ဘာလုံးကိုသူကိုတာစနစ်နဲ့လှုပ်ထားတယ်ပေါ့ပိတ်ထားတယ်ပေါ့နောက်ပြီးကြတော့အခြားသင်သွင်းတဲ့ဒီကလေးပဲတို့ပဲဝါလေးတို့ဟဲ့လားဂရင်းပီးတို့ယဲလိုပီးတို့ပေါ်မှာလည်းအခွန်နေ50ရာခိုင်နှုန်းလောက်တော့ကောက်တဲ့သဘောမျိုးရှိတယ်မတိတ်ပြီးမတင်သွင်းစေချင်တဲ့သဘောပေါ့နော်သူ့နိုင်ငံမှာလည်းပဲသေးတော့တောင်တူမကိုက်တဲ့စီးတွေရောက်နေတော့သူကအဲ့လိုပိတ်တ
ယ်မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်တယ်များအတင်းအတွင်းရင်မှုဦးမင်းကိုဦးကတော့မလကုန်ပြရနဲ့ကဲစီးကွာပြောင်းလဲဖြစ်လာနိုင်ပြီးတောင်သူတွေနစ်နာမယ်ဆိုရင်တော့အစိုးရနဲ့ကုန်တယ်တွေကကူညီပေးဖို့ရှိနေတယ်လို့ဆိုပါတယ
်မလဝင်လာပြီးတဲ့အချိန်မှာလည်းအိန္ဒိယဘက်ပေါ်စီတခုခုအပြောင်းလဲကဒီဈေးနှုန်းအပြောင်းလဲတခုခုတော့ဖြစ်လာတော့မယ်လို့ပဲမြင်တယ်။အဲ့တော့အဲ့ပုံမှာအရင်ကြီးဘယ်လိုကောမတောင်တူနစ်နာတယ်နဲ့နစ်နာနိုင်တဲ့ဈေးမျိုးဖြစ်တယ်ဆိုရင်လည်းအစိုးရဘက်ကလည်းကြည့်နေမှာမဟုတ်ဘူး။သူ့ဘက်ကလည်းသူ့ရှိတဲ့ရံပုံနဲ့စောက်ဝဲမှာဖြစ်တယ်လို့တောင်တော်ကုန်တယ်ပိုင်းကလည်းပါဖြစ်ဖြစ်ပဲစင်းကုန်မပဲတကယ်ပေါ်တဲ့ယာတီတွေမှာဈေးနှုန်းကတကယ်တမ်းဘယ်လိုကောမစိုက်ပျိုးဈေးအောက်ရောက်သွားပြီဆိုရင်ဝယ်ယူတဲ့ဝယ်ယူတူလောင်တဲ့ဘယ်လိုကောမနိုင်ငံတွင်းမှာရှိတဲ့ဒီကုန်တယ်တွေတော်တော်များများလဲဝင်လာမယ်လို့ထင်ပါတယ်အဲ့တော့ဘာပြောပြောမတ်လာတဲ့ match April မှာတော့ပို့ပြီးတော့ဒီဥစ္စာလေးတွေကပို့ပြီးဟိုပါပေါ့နော်ဟိုအလုပ်ပို့ပြီးတော့များမယ်လို့ပဲယူဆပါတယ
်အိန္ဒိယဘက်ကပဲတင်သွင်းမှုနဲ့ပတ်သက်ပြီးတိတိကျကျပြောဆိုမှုမရှိသေးတာကြောင့်လာမယ့်နှစ်တွေမှာလဲအခုလိုဖြစ်လာမယ်ဆိုရင်ဘယ်အစားတခြားတိုင်းနိုင်ငံတွေကိုအစားထုတ်စိုက်ပျိုးတဲ့နယ်တို့လဲတောင်သူတွေကိုတိုက်တွန်းအကြံပြုမှုတွေရှိနေပါတယ
်လာမယ့်နှစ်တွေမှာဒီလိုမျိုးတာဆက်ပြီးပိတ်ထားမယ်ဆိုရင်တော့တောင်တူတွေအနေနဲ့တော့ဒီခေါင်းမဖြစ်မနေတော့ပဲစိုက်ပေါ့မဖြစ်မနေတော့ပဲစိုက်ပေါ့သိရမလားဒီအေးဟိုအခဲလိုက်ကြီးမစိုက်ပဲနဲ့လေဂျားသီးနှံအနေနောက်ပဲစိုက်ပြီးတော့တိတ်ပြီးတော့ဒီပုံမှာတော့အာမထားနဲ့ပေါ့အထွတ်ထုတ်လို့မှုကိုရှော့ချပြင်းတော့ပိုကောင်းတယ်ပဲစင်းကိုမပဲလဲထုံနေလည်းကောင်းပဲမပဲကကျွန်တော်တို့ဟိုပေါ့နော်နိုင်ငံမှာဟိုပြီးခဲ့တဲ့၄-၅နှစ်တုန်းကဈေးကတအားကောင်းတာ။ဈေးကတအားကောင်းတော့တော်တော်များများတောင်တူတွေကလည်းအခြားပဲတွေအခြားသီးနှံစိုက်တဲ့တောင်တူတွေကအစ။နောက်ပြည်နယ်နဲ့တိုင်းလိုက်ပေါ့နော်။အရင်ဆိုရင်ပဲခူးတိုင်းနဲ့အေရဝတီတိုင်းလောက်ပဲစိုက်တာ။အခုဆိုမွန်ပြည်နယ်တို့နောက်အထက်ပေါ်မှာပြီးမှဆိုလို့ရှိရင်စကိုင်းတိုင်းတို့ရခိုင်ပြည်နယ်တို့အဲ့အထိတော့နောက်မန္တလေးတိုင်းအထိတော့မှဒီမပဲတွေကိုစိုက်လာကြတယ်။လွယ်လဲလွယ်ကူလဲဈေးကောင်းလဲရတယ်ဆိုပြီးအဲကြောင့်မြန်မာပြည်ကပြောတာပြောတာမပဲထုတ်လို့မှာနည်းနည်းလေးများလာတဲ့ပိုင်းရှိတယ်အဲကြောင့်ဒါတော့တတ်နိုင်တယ်လို့ပြန်လျှော့ချဒီနေရာမှာဗာဆိုင်မလဲဆိုတော့ဒေတာနဲ့ကိုက်ညီတဲ့ទីနံနောက်ပြီးဈေးကွက်ကောင်းတဲ့ទីနံပေါ့နော်ဒါတွေကတော့ဟိုတစ်ခုချင်းပြောရင်လည်းတိတ်များတာပေါ့နော်အဲကြောင့်ဒေတာနဲ့ကိုက်တဲ့ទីနံရဲ့ဈေးကွက်ကြည့်ပြီးတော့ပေါ့နော်ဒီကောင်ကိုတတ်နိုင်တယ်လို့လျှော့ချမဖြစ်မနေဘာទីနံမှဆိုက်လို့မရဘူးဆိုတဲ့နေရာမှာတော့မပဲဆိုင်ဆိုင
်ပဲဆိုင်တဲ့တောင်သူအများစုကတော့တခြားတိဏ္ဏတွေကိုပြောင်းလဲစိုက်ပျိုးခြင်းပေမဲ့ဒေတာနဲ့ကန့်ညီတဲ့တိဏ္ဏနဲ့စိုက်ပျိုးရေးနည်းပညာတွေကိုသက်ဆိုင်ရာဌာနတွေကကူညီပေးဖို့လိုအပ်နေတယ်လို့လည်းတောင်သူတွေကပြောဆိုမှုတွေရှိနေပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်။မြမတခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်မှာတော့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ52မီတာ32 40 48အပြင်ဒ ဒုတိယနိုင်ဘွဲမှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်မတ်လ18ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 933ကနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့အင်တာနက်လူမှုကွန်ရက်ရဲ့အကျိုးပြုကိုဆွေးနွေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားမှာရေးပန်းစားတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေဖြန့်ရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်ဆိုပြီးမကြာသေးရင်တော့ပဲကုလသမဂ္ဂတာဝန်ရှိသူတွေကသတိပေးထားတာရှိပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝမှာနေ့နေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အပြစ်ကများနေသလားအင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ကျွန်တော်တို့ဘယ်လိုသုံးနိုင်မလဲဆိုတာတွေကိုဆွေးနွေးဖို့ဖြစ်ပါတယ်။ဆိုတော့ဒီမြန်မာရေးအခက်အခဲတူလည်းဖြစ်တင်းစားဆရာလည်းဖြစ်တဲ့ကိုစီရဲသူလူငယ်နဲ့လူမှုသဟဆာတာဖော်ဆောင်ရေးစင်တာကကိုတော့စုဝင်းတော့ပင်နိုင်ဆွေးနွေးသွားဖို့ရှိပါတယ်။ပင်နိုင်ဆွေးနွေးမဲ့ပုံကိုလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီ။ဆိုတော့အရင်ဆုံးဒီပင်နိုင်ဆွေးနွေးမဲ့ပုံကိုရဲ့တုံးသက်ချက်အချင်းချင်းကိုကျွန်တော်ကြားချင်ပါတယ်။ဆိုတော့အရင်ဆုံးကိုဇေယသူရဲ့သဘောထားပြောပါအောင်ခင်ဗျာဒီအမုန်းစကားတွေပဲဖြစ်ဖြစ်ပြဿနာဖြစ်အောင်ဒီသွေးထုတ်ပြရရောက်တဲ့သတင်းမားတွေကိုပဲဖြစ်ဖြစ်ပေါ့လေတမင်သက်သက်ဖြတ်နေတာမျိုးတွေလုတ်တဲ့နေရာမှာ Facebook လိုလူမှုကွန်ရက်တွေကအဓိကနေရာတစ်ခုဖြစ်လာနေပြီလားခင်ဗျာ။
တော့ Facebook ကတော့ကျွန်တော်အဲဒီတာတွေပါတယ်ဖြတ်เสียမလို့ဘူးပေါ့နော်ဆိုတော့ဖြတ်เสียမလို့ဘူးပြီးတော့ဖုန်းတစ်လုံးရှိရင်ရရတယ်ဆိုတဲ့အခါကျတော့လူတွေကအလွယ်တကူဒီပုံမှန်နေတဲ့လူတွေလည်းများလာတဲ့အခါကျတော့ရုပ်ရည်ဆိုရင်ဒါကောက်ပြီးတော့တင်လိုက်လို့ရရတယ်ပြီးတော့ဥမာထားပါတော့ဟိုစိတ်တူနေတဲ့အချိန်ဒါတော့မဟုတ်လဲအယံမူးနေတာမျိုးပေါ့နော်အဲ့လိုမျိုးဖြစ်တဲ့အချိန်မျိုးမှာတော့ကောက်တင်လိုက်တဲ့အခါကျတော့ဒါတွေကဟိုအလွယ်တကူဒါဟိုဟောရောက်သွားတာပေါ့လေလူအများကြီးစီကျွန်တော်တို့ရောက်သွားတယ်အဲ့တော့ဟိုရိုးရိုးဒီရေဒီယိုတို့ရုပ်မြင်သံကြားတို့သတင်းစာတို့လိုမျိုးအက်ဒီတာကထိန်းချုပ်ထားတာမဟုတ်ဘူးအဲ့တော့တကူရေးတာဝန်ယူမှုတာဝန်ခံမှုပေါ်မှာပဲထားထားတဲ့အတွက်ကြောင့်လို့ဒီမုံစကားတွေကတော့လွယ်လွယ်ပြန့်နှံ့နိုင်နေတာပေါ့နော်အမုံစကားကြီးပဲတော့မဟုတ်ပါဘူးချစ်တဲ့စကားလည်းပြန့်နိုင်တာပေါ့နော်ဒါပေမဲ့အခုလောလောဆယ်ထိခိုက်တာကတော့အမုံစကားကတော့ထိခိုက်တာများနေပါတယ်
โอเคကိုတက်ဆိုရင်သဘောခင်ဗျာအခုဒီလူမှုကွန်ရက်တင်နေပတ်သက်တဲ့အနေနဲ့မြန်မာနိုင်ငံမှာဘယ်လောက်ထိကြီးနေလဲနောက်အကျိုးထက်အဖြစ်ဘယ်ဟာများပုံများနေလဲလက်တော်ချင်းမျိုးမှာ
ဟုတ်ကဲ့အခုကဆရာကြီးပြောနေတယ်လို့ပါပဲကျွန်တော်တို့တရားတော့ဒီဟိုဟာသူဒီသုံးနေဒီပုံမှာမူတည်ရပါတော့ဒီဟိုဟာကောင်းတာလေးဖြစ်နေတယ်စကူရလေးဖြစ်နေတယ်ဆိုတော့အခုနေထားမှာတော့ကျွန်တော်တို့ဒီလာမျိုးတော့တော့ဒီဖိုးရက်ဘက်ကိုကြည့်ပြီးတော့မူဦးတည်ရဖို့ပုံစံမျိုးကျွန်တော်စမှတ်ပြရတယ်ဒီ Facebook ရဲ့သဘောတော့ဟိုကဒီကဒီကိုယ့်ရဲ့ကိုယ်မှရှိတာပြတာစိတ်ချတာမျိုးရှိဘူး Budgetive ပေါ့နော်ကိုယ့်ရဲ့ကိုယ်ရဲ့ဒီဟိုတက်မှတ်ထားတဲ့အခြေအနေတွေတစ်ခုခုနဲ့ပြတ်တော့ရတဲ့ solution တစ်ချို့ချင်းပြလိုက်တော့ဖားလာမှာလားဆိုတဲ့ပုံမျိုးမရှိသေးတော့ဘူးလေတစ်ချို့ချင်းလိုက်တဲ့အခါကျတော့ဒီတရင်းပတ်ကြီးတရင်းကြီးအရောပြတ်ပြတ်နေတာဖြစ်ဖြစ်အဲကျွန်တော်ကဒီ Facebook ကဒီ account တွေကလည်းဘောင်းပုံရှိတယ်ပြီးရတာကျတော့ဒီကျွန်တော်တို့အမုန်းစကားဖြန့်နေတဲ့ account တွေကြီးလိုက်နေရှိလို့ရှိရင်ဒီပုံစံတမျိုးလေးကိုစာသားတမျိုးလေးကိုပဲဒီ post တစ်ခုလေးကိုပဲဒီလူတွေကဒီအကောင့်ဘောင်းပုံနဲ့ဖိုက်ခဲ့နေတာရှိတယ်။အဲ့ဒါကျတော့ကျွန်တော်တို့ကဒီလူတူတယောက်တွေကသုံးနေတဲ့ဒီလူတယောက်ဟိုတာနာအတုံးကြီးကြီးရဲ့လုပ်နေတာမျိုးမဟုတ်သေးနဲ့။ဒါအဖူးအဖက်အရင်လေးကဖိနစ်ရလောက်ကြာနေလို့ဆိုမျိုးလေကျွန်တော်တွေ့ခဲ့ရဒီလူတစ်နှစ်သုံးနှစ်လောက်ရှိပြီပေါ့။ဒါကိုကျွန်တော်တို့ဒီလိုဖွင့်ပြီးရမှာလေဒီ Facebook ကနေပြီးတော့ဆိုချာကြရဆိုချာမှုကြီးစောင့်ကြည့်ကြရမော်နီတာလုပ်ကြရအခွင့်အရေးတွေကြရတဲ့ခါကြတော့ဘယ်လိုပုံစံမျိုးတွေဘယ်လိုအောက်မျိုးတွေရတော့ဘယ်လိုဆိုချာမှုမျိုးတွေကိုလုပ်ကြရဆိုတာမျိုးတွေကျွန်တော်လေ့လာစားကြည့်ကြရလို့ရှိပါတယ်။အဲ့ဒါကြောင့်ဒီထဲမှာလေဟိုပုံစံတဲ့ပုံစံတွေကအမျိုးမျိုးရှိတယ်ပေါ့။ဒီကျွန်တော်လက်ရှိအားလည်းအခုကဖြစ်တဲ့အများကြီးကိုတိုက်ကြမျိုးရှိတယ်။ဒီဝဲခါကျမွတ်စလင်ကိုတိုက်ကြမျိုးရှိတယ်။ဒီကြောင့်ခါကြလို့ရှိရင်မြို့ပါတာသာသနာ ေကြားထဲမှာဒီအကြောင်းတရားရွှေမှုလောက်လောက်တန်းကြီးရှိတယ်ပြောလို့ရှိရင်ကျွန်တော်ဒီလက်ရှိအဖိုးရနဲ့ဒီကြေးအဖိုးရနဲ့ဒီကလက်ရှိအဖိုးရနဲ့တက်မတော်နဲ့ကြားထဲမှာအဲ့ဒီလိုတစ်ဖက်နဲ့တစ်ဖက်နဲ့ဒီဟောသူ့သူ့ဘက်သူ့ဘက်ပြေပုံကမျိုးဆက်ဆောင်ပြီးတော့လုပ်နေကြပြီးတော့ပုံစံမျိုးကိုဖွင့်နေကြလို့ရှိ
ဟုတ်ကဲ
့တရားရကျွန်တော်ဒီကြားထဲမှာတစ်ဖက်ဖြစ်နေဒီလိုမျိုးသူကတရင်းသားတွေအရင်များလာတဲ့အခါကျတော့ကျွန်တော်တို့ဒီတရားဝင်ဝင်ဆိုမှမပြီးဆိုတာဖြစ်လာတယ်ပေါ့ဥပမာဒီတချို့ဒီတရင်းသားထည့်ရတော့အကောင့်ထဲစာလေး Facebook page တွေပေါ့အဲ့လို page တွေ follow ရှိရဲ့ဒီတရင်းအတည့်အထဲမှာတရင်းအပုတ်ပေါ့300လီပါတော့ပြင်းနေခါလို့ရှိတယ်အဲ့ဒီမှာမှတချို့တရင်းရပန်းတယ်တချို့တရင်းရမှားတယ်ပြီးရခါကျလို့ရှိရဲ့တချို့တရင်းတွေ follow ရှိရဲ့တို့ကဒီတနည်းတနည်းကိုကျွန်တော်ဒီ celebrity ကြီးပေါ့ celebrity ရဲ့တရင်းတွေကိုပြင်ပြီးတော့လူတွေရဲ့ like တွေများများရအောင်လုပ်တာမျိုးရှိတယ်အဲ့လို Facebook page အတူတူမှာဆိုလို့ရှိရင်ဒီတရင်းမှာစိတ်သာဖွာတဲ့ page အတူတူမှာဆိုလို့ရှိရင်ကျွန်တော်တို့ဒီ like တွေကသိနေကြည့်ကြတာမျိုးရှိလို့တိုင်းမှာတော်တော်လေးများချက်တွေအဲ့လိုမျိုးရတာ page တွေရှိတယ
်တ
ကယ်မှာဆိုလို့ရှိရင်ဒီပုံမှန်ကတော့ view တရင်းတွေတင်းနေရပဲဒါပေမဲ့ဒီအခြေတစ်ခုရောက်လာတဲ့အခါကျလို့ရှိရင်ဒီမျိုးကြီးပါပါကြီးသို့မဟုတ်ဒီနိုင်ငံကြီးနဲ့ပတ်သက်တဲ့ဒီရှုပ်ထုတ်တဲ့ပုံမျိုးတွေကိုဒီတပုတ်တစ်ပုတ်အဲ့ဒီမျိုးကြီးကောက်ကောက်တင်လိုက်တာဒီပုံမှန်ရှိတယ်ဒါရုပ်လေးကျွန်တော်လေ့လာထားမိသေးတာမျိုးရှိပါတယ
်။ဟုတ်ကဲ့
ဒီနေရာမှာတော့ဒီဒီမှာဒီ Facebook ကနေဒီအခွင့်အရေးတွေကိုကျွန်တော်တို့ဒီဘယ်လိုမျိုးဖြည့်ရမယ်ဆိုရအပြည့်အညာလင်းနေတဲ့ခါကျတော့ဒီလာဗျာမျိုးလည်းအသေးရှင်ပြီးတော့ share တွေဟာပေါ့အရင်ခလုတ်ကူနေရတဲ့ဟိုလက်ချောင်းထိပ်မှာနေကျွန်တော်တို့ကလုံးချင်တဲ့လုံးယူရနေတဲ့ခါကျတော့စာကြီးရပဲဖြည့်ဖြည့်သို့မဟုတ်ဒီ share တာပဲဖြည့်ဖြည့်ကမျိုးပုံဖြစ်နေတဲ့ခါကျတော့ဒါအရင်အနေကြီးနေတာပါရှိနေတယ်လို့ပြောပါတယ်
โอเคโอ้ตะไตไซๆพอเลยดีดิบัตแท้มาเว้ยที่นิวยอร์กไทมส์ตะเรนซามาตบอดาเมียนซามาตะคู่พัดอ่ะบาเร่ตูก็တော့ဒီတရင်းလင်္ကာနိုင်ငံမှာမကြသေးရင်တော့ဘာသာရေးလူမျိုးရေးအခြေခံနဲ့ဒီဒီဗီယုံတွေဖြစ်ခဲ့တဲ့အချိန်မှာ Facebook ကိုအစိုးရယာယီပိတ်လိုက်တဲ့အကြောင်းကိုသုံးသပ်ပြီးတော့ရေးထားတာပါဒီလူตูก็တော့ဒီလူမှုကွန်ရက်ကိုပိတ်ထားရုံနဲ့အမုန်းစကားတွေရပ်သွားမှာမဟုတ်ဘူးဆိုတော့ဆောင်းမရှင်ကနေအဓိကထောက်ပြထားပါတယ်ဒီလိုတင်းကြုံပိတ်လိုက်ခြင်းအပြင်နဲ့ဒီအမုန်းစကားဖြန့်နေတဲ့လူရွက်တွေတွေမကဘဲနဲ့တင့်မြတ်ရေးတွေတိုက်တွန်းနေရတယ်လဲပိတ်ပင်ရရောက်နိုင်တယ်ဆိုပြီးသူကထောက်ပြပါတယ်ဆိုတော့ကိုယ်စီသူရဲ့ဒီအမုန်းစကားတွေပဲဖြစ်ဖြစ်ပေါ့လေပြဿနာဖြစ်အောင်တွေးထုတ်ပေးတဲ့သတင်းမားတွေကိုတမင်ဖြန့်တာမျိုးတွေပဲဖြစ်ဖြစ်ဟန်တာဖို့ဆိုရင်ဒီလူမှုကွန်ရက် community အပိုင်းကရောဟိုလုံနိုင်တာတွေဘာတွေများရှိမလဲခင်ဗျအ
ဲသူတို့ကကြည့်ပေါ့လေသူတို့ကတော့ဒါကဟိုဒီသူတို့ကိုယ်တိုင်ထောင်ထားတာဖြစ်တယ်ပြီးတော့ဘာတွေဖြစ်နေလဲဆိုတာသူတို့သိတယ်ပြီးတဲ့အခါကျတော့ဟိုဘလို့ကြက်လိုက်ရင်လည်းဘလို့ဖြစ်မယ်ဆိုတာသူတို့ကသိတဲ့အခါကျသူတို့နိုင်ကိုယ်တိုင်နိုင်ကိုယ်ကဒါနိုင်နိုင်ဘလို့ဖြစ်လာတာပေါ့နော်သူတို့ကိုယ်တိုင်ကကြတော့ဒီနိုင်ငံရဲ့ Facebook နိုင်ငံရဲ့အုပ်ချုပ်သူတွေဖြစ်လာတဲ့ခါကျတော့သူတို့တွေဘက်ကတော့ဒါအများကြီးတော့လိုတာပေါ့ဒါအဲ့ဒါကြောင့်လည်းဒါ Facebook ကိုဒီနောက်ပိုင်းဖိအားတွေများလာပြီးတဲ့ခါကျရင်အခုဆိုရင် Facebook ကသူ့ရဲ့ဒီ timeline ကို policy ပြောင်းလိုက်တယ်ဆိုတဲ့ဟာလည်းကျွန်တော်တို့တွေ့ရတာပေါ့နော်ဒါကသူဒီဖိအားတန်တွေကိုသူမခံနိုင်တဲ့အတွက်ကြောင့်ဒါမျိုးနောက်ဆုံးလုပ်လိုက်ရတာပေါ့ဒါပေမဲ့ Facebook ကတော့ဘာပြောလဲဆိုတော့သူကသတင်းမီဒီယာအနေနဲ့လုပ်နေတာမဟုတ်ဘူးသူဒီ technology company ပေါ့သူဒီနည်းပညာ company လုပ်ငန်းဖြစ်တယ်မီဒီယာလုပ်ငန်းမဟုတ်ဘူးဆိုပြီးသူကအဲ့ဒါကိုတော့ပြန်ကာတော့တွေ့ရတယ်ဒါပေမဲ့တကယ်ဖြစ်လာတာကတော့မီဒီယာဖြစ်တယ်ပေါ့နော်မီဒီယာလည်းရိုးမီဒီယာမဟုတ်ဘဲနဲ့ဒီလူတွေပေါ်မှာပဲမူတည်တဲ့မီဒီယာဖြစ်တဲ့အခါကျတော့သူ့ရဲ့တက်ရောက်မှုကတော်တော်လေးသူကတော့ဇန်နာမဲ့ကိစ္စမျိုးတွေဆို Facebook ကတစ်ဆင့်လုပ်လို့ရတာဖြစ်လာတာပေါ့နော်ရိုးမီဒီယာတွေကျတော့တာဝန်ယူတာဝန်ခံမှုရှိတဲ့အခါကျတော့လုပ်လို့မရတဲ့အခါမှာလူတွေက Facebook ကနေပြီးတော့မှဟိုတစ်ဖက်တစ်ဖက်တိုက်ခိုက်နေတဲ့လူတွေကလည်းသုံးပြီးကျွန်တော်တို့လှုပ်လာကြတယ်ပြီးတဲ့အခါကျရင်အဲ့ဒီဖွဲ့ကိုပြန်တိုက်ခိုက်မဲ့လူတွေကလည်းလှုပ်လာကြတယ်ပြီးတော့ဟိုနိုင်ငံအခန့်နဲ့လည်းဆိုင်တာပေါ့လေဒီခုနိုင်ငံကျတော့လည်းဒါသတင်းနဲ့အကျဉ်းကြီးတာမကြသေးဘူးကောလာဟလဆိုရင်လည်းသတင်းလို့ယူနေနိုင်ငံမှာကျတော့ Facebook ကဖြစ်တဲ့ဟာတွေကလူတွေကပို့ပြီးတော့ယူလွယ်ကြတာပေါ့နော်အဲ့ဒါတွေကိုတော့ဒီ Facebook ဒီ regulator တွေပေါ့လေ Facebook မှာစောင့်ကြည့်တဲ့ပုံစံတွေကတော့ဒါတွေကိုသိဖို့တော့ကျွန်တော်လိုပါတယ်။ကောင်းတော်ဆိုးတော်စီးတာဆိုရင်ပဲဒီအခန့်နဲတဲ့နိုင်ငံမှာကျတော့အစိုးရပို့ပြီးတော့ကျွန်တော်တို့ဖြိကိုက်နိုင်တာပေါ့
။ဟုတ်ကဲ့။တကယ်တော့ဒီ Facebook တို့ဒီလူလူမှုကွန်ရက်တွေဆိုတာဒီလူမှုတိုင်းဝမ်းချမ်းမှာဆက်သွယ်ဖို့ဆိုပြီးတော့ဟိုစခဲ့ပြီမယ်လေ။အခုချိန်မှာတော့လူမှုကွန်ရက်တွေကိုယ်တိုင်ကလည်းဟိုလူမှုရေးတွေတက်တက်မဟုတ်တော့ပဲနဲ့ဆက်စွာပြောသလိုပေါ့လေ။နိုင်ငံရေးစီးပွားရေးနောက်ဒီသတင်းမီဒီယာတွေလိုပုံစံအသွင်အရလည်းပြောင်းလာတဲ့အခြေအနေရှိနေတာ哦။ဆိုတော့ဒီမြန်မာနိုင်ငံမှာဒီလူမှုကွန်ရက်တွေအမုန်းစကားဖြန့်နေတယ်ဆိုတဲ့ကိစ္စကိုဒီကုလသမဂ္ဂအရာရှိတွေထောက်ပြရတဲ့ပတ်သက်လို့ဟိုပြီးခဲ့တဲ့ရက်ပိုင်းမှာပဲ Facebook ကဟိုတုံ့ပြန်တာလည်းကျွန်တော်တွေ့လိုက်ရပါတယ်သူကတော့ဒီတခြားလုံးဒီပြဿနာကိုတံပြန်မှုစ조사နေတာရှိရဆိုပြီးပြောပါတယ်ဒါပေမဲ့လည်းဒါနဲ့ပတ်သက်လို့ကျွန်တော်ကိုဟိုတက်ဆွေဝင်ရဲ့သဘောထားကိုကြည့်ချင်ပါတယ်ဟိုကြားချင်ပါတယ်ခင်ဗျာဒီ Facebook ကလုံနေရဆိုပေမဲ့ဟိုသူတို့ ကျိုးပန်းနေတဲ့ကိစ္စရဲ့လုံလောက်မှုရောရှိရလားဘာဖြစ်လို့လဲဆိုတော့ဆက်စပ်ကိုရေးဈေးသူထောက်ပြသလိုပဲပေါ့လေအထူးသဖြင့်ကျွန်တော်မြန်မာနိုင်ငံလိုထိလွယ်ရှာလဲချင်းနေမျိုးတွေရှိတဲ့နိုင်ငံမျိုးမှာပို့ပြီးတော့အားစိုက်တာမျိုးအရင်နည်းစိုက်တာမျိုးတွေမလိုအပ်နိုင်ဘူးလားခင်ဗျာ
လိုပါရခင်ဗျာကျွန်တော်တို့ကအမြဲတမ်းလေးပြောပါတယ်ဒီ Facebook ဓာတ်ဒီမြန်မာတင်းရှိတာလေဒီ Facebook မှာတင်းတာဒီမြန်မာမှာလက်ရှိဖြစ်နေတဲ့ပြဿနာတွေလည်းပတ်သက်ပြီးတော့ကြိုက်လို့ရကျွန်တော်လေ့ထားပါတယ်အဲ့တော့ဒီလက်ရှိအဲ့ Facebook ဓာတ်ဒီမြန်မာ PO ဒီတာဝန်ခံမိကြိုင်တဲ့လူတွေအနေနဲ့ကဒီမြန်မာပြည်ရဲ့အခြေအနေကိုဒီနိုင်ငံရေးအခြေအနေတွေကိုတော်တော်များများမလည်နိုင်ဘူးကျွန်တော်လည်းစပ်ပါတယ်ကျွန်တော်ဒီအရင်ကလည်းဒီပြီးခဲ့တဲ့အဲ့ဒါတုန်းကတော့ပြောရလေဒီကျွန်တော်တို့ရဲ့ဘက်ဖွဲ့စည်းရတချို့နဲ့ဒီ Facebook ကဒီ Asset Pacific ဆိုင်ရာဒီတာဝန်ခံတွေနဲ့ကျွန်တော်ဒီလိုလိုကြည့်ကြတာရှိပါတယ်ဒီဒီအဲ့မှာလည်းကျွန်တော်ဒီကျွန်တော်တို့ဒီရဲ့ဘက်ဖွဲ့စည်းပကံမြေနဲ့မြေနဲ့ပြောပြကြရမျိုးလည်းရှိပါတယ်စိတ်ပိုင်းလည်းကျွန်တော်ပြီးခဲ့တာမျိုးလည်းရှိပါတယ်အဲ့တော့ဒီဥမာကကျွန်တော်တို့ဒီပြီးခဲ့တဲ့ခေါက်တော့ကလားဆိုရဲဘောဟာရကို Facebook မှာရေးလို့ရှင်တန်းခံရေးဆိုရတာဒါကြီးကသူအနေနဲ့ဒီဟိုရေးတဲ့ content နဲ့အပိုင်းကိုမရှိသေးနဲ့ဒီဘလို့ရေးတဲ့ intention ကိုမရှိသေးနဲ့ဆက်ကလေးမျိုးလို့ရှင်ဒါတော့တော့ plan လိုက်တယ်ဘောနော်ဒီရက်နေ့ဖျက်ထုတ်လိုက်ပြီဆိုရဲဟာကြီးကဒါတကယ်တမ်းကျတော့လက်ပြမကျဘူးလက်ပြမကျဘူးအဲရေးတဲ့သူရဲ့ဘလို့လို့ဘောဟာ motive ခေါ်တာဘောနော်ကျွန်တော်ဘလို့လို့လောက်ကိုရနေပြီးတရားကိုဖြစ်ဖြစ်ခြင်းနဲ့စိတ်ဆန္ဒပါလေဆိုတာမျိုးလေ့လာနေတဲ့နေသားဒီအခုမှရှိဖို့လိုနေတယ်ကျွန်တော်ဒီမြန်မာပြည်လိုဟာမျိုးဆက်ကိုဒီမြန်မာပြည်ကိုမြန်မာပြည်ရဲ့နိုင်ငံရေးလူမျိုးချင်းကိုကမောင်းတားနေတဲ့အဲ moderator လိုဟာမျိုးကြီး Facebook ကထားဖို့လိုနေတယ်နောက်တစ်ခုကကျတော့ကျွန်တော် Facebook ကဒီလေအရက်အဖွဲ့ကြီးလေပို့ပြီးတော့ဒီကဘုံကျွန်တော်ရှိဖို့နေလိမ့်မယ်။လက်ရှိမှာကျွန်တော်များလေထားရတော့အရေးပေါ်အဖွဲ့အစည်းတွေတချို့နဲ့ Facebook နဲ့ချိတ်ဆက်နေကြတဲ့ဒီဟိုအဆင်သာမှုဖြစ်ရှိတယ်။တို့ပြောရောက်ရအောင်မလို့။ဟု
တ်ကဲ့
ဒီလိုရလေဒီဒီတွေတွေကဒီဒီအမျိုးသားရေးလှုပ်ရှားမှုလုပ်တဲ့သူတွေရဲ့ဒီပို့ကူကိုကျွန်တော်ပြန် share ပြီးတော့မျိုးရမဖြစ်နိုင်ဘူးဆိုပြီးကျွန်တော်ရှိတယ်။တို့ပြောကျွန်တော် Facebook အကောင့်တည်းအပိတ်ချရတယ်အမျိုးကျွန်တော်ဖြစ်ဘူး။ကျွန်တော်ရှင်းတာကကျွန်တော်မကောင်းတဲ့အရေးပဲနဲ့ရှင်းတာမဟုတ်ဘူး။ဒါမျိုးတွေဖြစ်နေတယ်။ဒါတွေကအရေးကြီးမှုတွေဆိုတော့လည်းကျွန်တော်ပြောရင်ဒါပေမဲ့ကျွန်တော်အဲ့လိုမျိုးရှင်းလို့ဆိုပြီးအပိတ်ခံရတာမျိုးကပို့သူက report တက်တဲ့နံပါတ်ကိုကြည့်ပြီးတော့ဟိုကအရေးကြီးလား။တကယ်တင်တဲ့အကောင့်ကိုကြာ report မတက်တဲ့ခါကျတော့ဘာမှပြဿနာမရှိဘူး။ကျွန်တော်ကဝိုင်းပြီး report တင်တဲ့ခါကျတော့ report တက်တဲ့အရေးချက်ကိုကြည့်ပြီးရေးယူတာမျိုး။အဲ့တော့လုပ်ပုံကိုင်းပုံအပိုင်းအများကြီးလို့ပါရှိတယ်။ဒါတွေလည်းသူတို့အနေနဲ့ဒီမြန်မာပြည်ကြောင်းကိုတကယ်ကြီးရနားလေတဲ့လူတွေတိုင်နေမှုလို့လေ။ဒီမြန်မာပြည်ကြောင်းကိုတကယ်နားလေတဲ့လူတွေဆက်မှုလို့လေ။ဒီ Facebook ရဲ့အခုဒီတော့ follow လိုက်ပြီးဥရရတူကိုဒီဥရရတူရဲ့ Facebook page ကိုကျွန်တော်တို့ဒီမိုးစကားနဲ့လှုပ်ရှားမှုအတွက်ဟိုပြဿနာဖြစ်ဖြစ်ရတဲ့အတွက်ကြောင့်မို့တိတ်တယ်ဆိုတာမျိုးလှုပ်ရှားမှုလုပ်လိုက်တာမျိုး Facebook မှာရှိတယ်။ဒါလိုက်တပီးရဲ့အလားလေပြီးတော့အဲ့လိုမျိုးကိုလို့ရှိရင်ကျွန်တော်တို့ဟိုထောက်ခံရမယ်ပေါ့နော်လက်ခံရတယ်။ဆိုတော့ဒီတကောင်လေးကနေပြဖြတ်နေရမို့သူတို့မှလည်းဒီဘယ်လိုလဲအမိုးစကားဒီလိုလိုင်းဘောကအကောင့်ဘောကလည်းဝေးရမှုရှိတယ်။ဥရရတူတကယ် Facebook အကောင့်မှာဆိုရှင်ဒါမျိုးကိုဒီလိုရရှိနေတဲ့အမျိုးအမျိုးလေးပေါ့နော်အဲ့ဒါပုံစံအကောင့်လေအရားရှိတယ်။ဒါပေမဲ့သူတို့အနေနဲ့ရှိနေနိုင်လို့ရှောက်ခွေးနေလို့ဆိုတာပြောလို့မလုပ်နိုင်ကြဘူး။သူတို့ယူအားနေတဲ့ Facebook ရဲ့ဒီဒါမျိုးလူမျိုးရေးဘာသာရေးသူတို့နိုင်ငံရေးပြည်ပဖြစ်အောင်ခံပြီးရဲ့ဒီ post ကို Facebook ကနေပြီးတော့ဒီအရေးယူဆောင်နေတဲ့မှာအရေးအားနေတာကျွန်တော်တွေ့ရပါတယ်
။ Okay ကိုတက်ဆိုရင်ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရှင်းနေပါတယ်။အရင်ဆုံးတစ်ယောက်ကတော့မြန်မာနိုင်ငံကိုခမောင်လင်းဖြစ်ပါတယ်။ကိုခမောင်လင်းရဲ့သဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ။
အဲ့ဒီညာအင်တာနက်ကိုအတုံးကြရပညာမဲ့အတုံးကြီးလေအတုံးကြီးလေဂျင်းရကြအမုန်းအမုန်းဒေါသဖြစ်အတုံးကြီးလေကြလေပညာမဲ့စိတ်ကိုတုံးနေခြင်းဒီမိမိအတွက်မကောင်းသူတစ်ပါးတည်းလည်းမကောင်းတိုင်းပြည်တည်းလည်းမကောင်းဖြစ်ပါရဲ့အမုန်းစကားမုန်းစကားဖြစ်စီတော့သာမားဒီစုံဒီဒါသာရေးစဉ်းရမြတ်တော့နိုင်ငံကဆက်ဆက်ရေးကိုလည်းထိခိုက်စီပါရဲ့ဘုရားဘာသာဝင်များကြီးခုံနိကကိုလည်းထိခိုက်စီပါရဲ့ဒါကညပြန်ပြရချင်းအဓိကအကြောင်းရင်းဒီအမောစကားပွားနေတော့မိဝါများများကအစပြင်ဒီဟုဆိုနိုင်ပါသည်သူကလည်းအမောစကားများကြီးဆက်ရှာမှုများကိုလည်းထိအောင်အရေးအတာအဝယ်မပြီးနိုင်ကြည့်ပါလေဆက်အရေးယူကာကောက်ပြီးနိုင်ကြည့်ပါလေအစိုးရနဲ့ပြည်ရေးဝန်ကြီးဌာနကဘုရားပေါ်တော့
Okay ကိုကမောင်းလေးဖုန်းဖုန်းလိုင်းကအကောင်းဖြစ်နေတဲ့အတွက်ကျွန်တော်တို့ဒီမှာပဲကိုကမောင်းလေးလိုရင်းကိုလည်းကျွန်တော်တို့အတော်လေးချုပ်မိရလို့ယူဆပါတယ်ဆိုတော့နောက်တစ်ခုကျွန်တော်တို့အလှည့်ပေးချင်ပါတယ်မလေးရှားကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါခင်ဗျအ
ဲ Facebook အကြောင်းပြောရရင်တော့ကျွန်တော်ကတော့ဒီမှာတော့အရင်တော့ပေါ့နော်ဟိုစင်ကာပူမှာအဝါဖြစ်တဲ့အခါကျတော့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့က Yahoo လို့ Messenger တို့နဲ့အရင်လုံချတာပေါ့နော်လုံချတဲ့အခါမှာစင်ကာပူမှာတော့အဲ့လိုအင်တာနက် revolution ဖြစ်ခဲ့တဲ့အခါမှာသူကဥပဒေရှုထောင့်အရာတရားလေးလာပြီးတော့မှသင်ပြရတဲ့သဘောဖြစ်တယ်ဗျ
ไอ้ตรงว่าจะชั้นไลน์เราป่ะเลยชั้นไลน์เราว่าเลยจะเราว่าอุ้มมาตะกูดูเดียวกูล่ะซอก้าราโรอุ้มมาตะกูนิ่งชาราโรอดีผิดตาโรผิดรู้สิเตียอุบิยะซวยขันน่ะนายเนี่ยป่ะเนาะซวยขันได้สัวเลยเตียวเนี่ยวเตียอุบิลงไล่ตาเนี่ยเว้ยကျွန်တော်တို့လည်းတီးတဲ့အတွက်များသောအားဖြင့်အလေးအကျင့်စင်ကာပူနိုင်ငံမှာတော့လူအများစုဟာအလေးအကျင့်ရတော့လကောင်းပါရတော့လကောင်း။ဟောပေါ့တခြားလူကိုထိခိုက်နိုင်တဲ့အပြုအမူအလုပ်ကံကိုမလုပ်လို့လုပ်တာမရှိဘူးပေါ့နော်။တရားဥပဒေစိုးမိုးတဲ့သဘောလည်းပါတယ်။ဥပဒေရဲ့အကာအကွယ်နဲ့ဟိုလုပ်တဲ့သဘောလည်းပါတယ်။မြန်မာပြည်မှာကြတော့ဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့ Facebook ပေါ်လာတဲ့အချိန်နောက်တစ်ခုကဟိုနိုင်ငံရေးရလည်းအပြောင်းလဲဖြစ်တဲ့အချိန်လူတွေကလည်းခံစားချက်အမျိုးမျိုးရှိတဲ့အချိန်မှာ Facebook ကိုအသုံးများတယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့တခါတလေကြတော့လေခုအမုန်းတရားဟောပေါ့ဖြန့်နယ်လို့စကားပြောပြီးမယ်။တချို့ကိစ္စတွေကြတော့ကျွန်တော်မြင်လာကြတော့အဲ့လိုမမြင်မဲနဲ့ဟောပေါ့နော်ဟိုပညာရစီတဲ့အကြောင်းလည်းရှိပါတယ်ဗျ
။ဒါ
ပေမဲ့ဘာကြောင့်ဒီလိုဖြစ်လဲဆိုတူရင်းပြောရလို့ရှိရင်တော့များသောအားဖြင့်မီဒီယာပေါ့နော် print media တွေမှာတာဝန်ရှိရလို့ထင်ပါတယ်။သူတို့ကအမှန်ကန်ဆုံးသောသတင်းကိုအများပြည်ပြည်ကိုမပေးနိုင်တဲ့အတွက်ဟာရတဲ့ information ကို Facebook ကအထက်တချင်းယူသုံးတဲ့အတွက် Facebook ပေါ်မှာမားတာရောမှန်တာရောခုနကလိုဥပဒေအာဏာမှုတွေကိုအကာအကွယ်ပြုပြီးတော့ဟလာနော်ဟိုလူစလိုပုံဖော်တဲ့အတွက် Facebook လောကကဒီလိုဖြစ်တယ်လို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေဦးလေးကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ကနေမှတ်ချက်ပေးထားတာတချို့လည်းရှိပါသေးတယ်အဲစုမုံဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီမှတ်ထွေးဆိုတဲ့အကောင်ကပြည်သူကိုအကျိုးမပြုဘဲနဲ့ကိုကျိုးသမားစစ်အာဏာရှင်နဲ့အပေါင်းပါလူတစုကမိမိတို့ရဲ့အာဏာလက်လွတ်မဆုံးရှုံးစေရန်တခုတည်းနဲ့ငွေမဲကနေပြီးတော့ကျေးစားလူမိုက်တွေငှားရမ်းပြီးတော့လူမှုကွန်ရက်မှာအမုန်းတရားအဖြန့်အဝေဆုံးဖြစ်ပါတယ်လို့ရေးထားပါတယ်နောက် Gimby Cup ဆိုတဲ့အကောင်ကမြမတက်မတော်ရဲ့စိတ်သက်စစ်စင်ရေးဌာနကအဆိုးဝါးဆုံးပါတဲ့24နာရီသူတို့ Facebook ထိုင်ကြပါတယ်လို့ရေးထားပါတယ်။နောက်ဒီဟာဂျူလီ2ဆိုတဲ့တယောက်ကတော့ Facebook ဆိုတာတာလီယန်ဇယက်နဲ့အိန္ဒာနယံတွေမှာမီးသွေးခဲနဲ့ရေးတဲ့အဆင့်မျိုးပါပဲလို့ရေးထားပါတယ်။နောက်ကိုတင်မြင့်ဆိုတဲ့အကောင့်ကတော့ကျောင်းစာသင်ခန်းထဲမှာကလူမှုဆက်ဆံရေးဘာသာရပ်ဆိုပြီးအထက်တန်းအထိပြဋ္ဌာန်းထားဖို့လိုလာပြီးဆိုတာကို Facebook ရဲ့ comment တွေကိုကြည့်ရင်သိတာပါတယ်ဆိုပြီးရေးထားပါတယ်ရှင်။
โอเคကျေးဇူးပါဒီ Facebook မှတ်ချက်တွေထဲမှာတော့ဒီ internet သုံးတဲ့သူတွေထဲမှာဟိုစိတ်ဓာတ်နှိမ့်ချသူတွေနဲ့ပတ်သက်လို့ထောက်ပြတာတချို့လည်းတွေ့ပါတယ်တကယ်တော့ဒီ American လို့တိုးတက်တဲ့နိုင်ငံတွေမှာတော့မှဒီလူမှုကွန်ရက်အကျိုးဆက်တွေကတော့ရှိနေတော့မှဥမာဒီ Donald Trump ဆိုလို့ရှိရင် Twitter လူမှုကွန်ရက်ကိုအသုံးများပါတယ် Twitter ကနေသူရေးလိုက်တဲ့အတွက်သတင်းတွေမြန်မြန်ဆန်ဆန်လူကြားထဲရောက်သွားတဲ့ဆိုရင်လည်းဟိုပြည်ပြည်စုံစုံတစ်စုံလုံးကိုမသိရတဲ့အချိန်အခါမျိုးမှာဝေဖန်ခံရတာမျိုးကြုံရတယ်နောက်တချို့ကိစ္စတွေမှာဆိုရင်လည်းမတိုင်မြင်မဲနဲ့အရင်စလိုပြောလိုက်တဲ့ဆိုတာမျိုးသူ့ကိုပြောခံရတာမျိုးလည်းရှိဘူးပါလေဆိုတော့ဒီ American လူငယ်တွေကြားမှာဆိုရင်လည်းဟိုအခုအသုံးကိုခေါ်ကြတာတော့ cyber bullying ပေါ့လေ internet online ပေါ်မှာတစ်ဖက်သားကိုအနှံ့ကျင့်တာမျိုးစော်ကားမော်ကားရေးသားတာမျိုးဆိုတော့ဟိုပြဿနာမျိုးတွေဟိုပေါ်တတ်တာမျိုးတွေလည်းရှိပါတယ်ဆိုတော့ဟိုဒါရင်နဲ့ဟိုပတ်သက်လို့ပေါ့လေကျွန်တော်တို့ဒီဆော့ကျွန်တော်ကူကားဆိုလို့ဒီ New York Times စောင်းပါးထဲမှာတော့ဒီအမုန်းစကားတွေမမှန်တဲ့တွေဟိုပြန့်နေတဲ့နေရာမှာ तू ကစောင်းပါးရှင်က तू ကပြောချင်တာတော့ဒီနည်းပညာ platform ဆိုတာလေတုံးတဲ့လူတွေအခန့်ကဏ္ဍပိုရေးကြီးရယ်ဆိုပြီး तू ကဟိုသူတွေတနာတွေ့ရှိချက်တွေချို့ကိုလည်းကူကားထားတာကိုတွေ့ရပါတယ်ဆိုတော့ဒီမဟုတ်မမှန်တဲ့သတင်းတွေအကြောင်းအရာတွေကပို့ပြီးတော့ပြန့်နှံ့လွယ်တဲ့သဘာဝရှိရဲဆိုပြီးတော့လေသူကရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒီကိုစီရဲ့သူရဲ့တုံးသက်ချက်ကိုဟိုကြားရင်ပါတယ်ခင်ဗျာဆိုတော့ဒီလိုဖြစ်တဲ့နေရာမှာဒီ platform ဆိုတာလေလူတွေရဲ့အခန့်ကဏ္ဍကလေဘလောက်များအရေးပါနေလဲဒီတုံးတဲ့ user တွေရဲ့အခန့်ကဏ္ဍပေါ့လေ
ဟုတ်ကဲ့အဲ့တော့ Facebook ကအနေနဲ့သူဒါမျိုးတွေဒီဆော့ဆော့ခံရရင်တော့ဝေဖန်ခံရရင်ကြုံနေကြသလားပေါ့နော်သူကလက်ပေါင်းဖြစ်တယ်လူတွေပြောရတာတော့စင်မော်တင်ပေးတာပဲအဲ့တော့ဒီကတော့စင်မော်တက်ပြီးကပြတဲ့လူတွေပေါ့နော်အဲရေးလိုက်တဲ့လူတွေအတန်းတွေပဲကျွန်တော်တို့စိုင်းတယ်ဆိုပြီးတော့သူကတော့အမြဲကြိုးလေးရှိတာပေါ့အဲ့တော့ marketing product ပေါ့ဖြစ်နေလဲဆိုတော့ဒါကကျွန်တော်တို့ကဒီစာရုပ်ပေါ်တော့လက်တက်ဆန်းလို့ရတာ Facebook ကကျွန်တော်အလွယ်ဆုံးဖြစ်နေတယ်အဲ့ဒါတစ်ချက်ပေါ့နော်နောက်တစ်ခုကတော့ marketing ကတော့အပိတ်ထားခံရနေပြီးတော့ကြာလာတဲ့ခါကျတော့အခုမှပြန်ပွင့်တာဖြစ်တဲ့အတွက်ဟိုဘောလုံးပေါ်ရေးတော့ကြည့်နေတယ်ဒီကျွန်တော်တို့ဝိုင်းဆဲကြတဲ့ဟာမျိုးပေါ့နော်ဆဲလိုက်တာဘာမှတော့မဟုတ်ဘူးသူဆဲလိုက်ရင်ရင်ထဲပေါ်သွားတော့သူကဝိုင်းဆဲကြတာပြီ Facebook မှာလည်းဒီသဘောမျိုးကျွန်တော်တို့ဖြစ်နေအဲ့ဒါတစ်ခုပဲနောက်တစ်ခုတော့ဘာဖြစ်ပြန်လဲဆိုတော့ဒီဟိုဟာလည်းဖြစ်တယ်ပေါ့နော်ကျွန်တော်တို့ကအကောင့်တွေကဒီ Facebook အကောင့်တွေကအတူတူလဲကျွန်တော်တို့များတယ်သူနာမည်ရင်းနဲ့မဟုတ်ဘူးအဲ့ဒါကြတော့ကိုဆဲလိုက်တဲ့ဘာပဲပြောကိုတောင်းယူရမလို့ဘူးပေါ့နော်ကိုလည်းဘူးမှမတည်ဘူးဆိုတော့အဲ့ဒီပြဿနာတွေကြောင့်ကျွန်တော်တို့ရဲ့ဒီ Facebook ကတော့ညံ့ညမ်းတာပေါ့နော်နောက်တစ်ခုကတော့နိုင်ငံရေးကလည်းကျွန်တော်တို့က
ဒီဒီမိုကရေစီကအခုမှကျွန်တော်တို့ကစတာဖြစ်တော့တစ်ဖက်နဲ့တစ်ဖက်ကဘယ်လိုဒါအားပြန်ရမလဲဆိုတာကစိတ်မတိကြဘူးတဲ့ခါကျတော့တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်တာတအားများနေတာတွေ့ရတယ်။နောက်ပြီးတဲ့ခါကျတော့ဒါကတော့ဒီမှာလူမျိုးစစ်ရဲ့ဒါဘယ်လိုလဲတော့ကျွန်တော်တို့မသိဘူး။တစ်ခုခုဆိုရင်တိတိနဲ့နဲ့ဝိုင်းပြီးတော့ကျွန်တော်တို့ဆွေးနွေးအောင်တာပေါ့နော်။ဆိုတော့အဲ့လိုမျိုးတွေကလည်းတော်တော်လေးများတယ်။အဲ့တော့တုံတောင်ခံလိုက်ရတဲ့လူဆိုရင်စိတ်သက်သာတွေကြပြီးတော့ဟိုတစ်ခါလေလူညွန်သုံးသွားကြတောင်ရှိရတာမျိုးတွေလည်းဖြစ်နေတယ်ပေါ့နော်။အဲ့တော့ဒီအန္တရာယ်ကဟိုဒီမျိုးစစ်ဒီကျွန်တော်တို့ဈေးရိုက်နဲ့လည်းဆိုင်နေပြီးနိုင်ငံရေးခြေနေပေါ့နော်အဲ့ဒါနဲ့လည်းဆိုင်နေပေါ့နော်ပြီးရင်ဒီ platform ကလည်းမြန်မာလူမျိုးတွေရဲ့အကြိုက်နဲ့လည်းကြုံနေပုံရတယ်အဲ့ဒါဆိုဒီတခြားနေရာတွေတော့မပေါ်ဘဲနဲ့ဒီ Facebook မှာမြန်မာတွေကအဓိကဒီ Facebook မှာပဲတဝဲနဲ့လည်းရှိပြီးတခြားနိုင်ငံတွေမှာဆိုရင်တော့ Facebook တင်မဟုတ်ဘဲနဲ့တခြား platform တွေကသုံးရလာတဲ့အခါကျတော့ဒီမှာကျွန်တော်တို့ကစုလို့ဖြစ်နေပြီးတော့ Facebook တစ်ခုရဲ့ကိုကျွန်တော်တို့ကကျက်တာရှင်းလိုက်အောင်လေ Facebook ကိုကောင်းတော့အောင်လေဦးနေတယ်ကျွန်တော်တို့ရဲ့ဒီအချင်းချင်းကငင်းညပုံရဒီပြောကြပါကြဒီဟာကြီးကကောင်းလာစီကတော့ပိုးလို့ရှိတယ်ပေါ့နော်အဲ့တော့ပြောရမယ်ဆိုရင်တော့ဟိုဒီ Facebook တစ်ခုရဲ့မှာသူ့ပြုံနေတာစိုးကျိုးတွေရှိသလိုမျိုးကောင်းကျိုးလည်းရှိတယ်ဒီ platform တစ်ခုရဲ့ပုံမှာကျက်တာရှင်းနိုင်နိုင်တခြားကျက်တာတွေအများကြီးဖြည့်လည်းသွားနိုင်ရရှိတယ်ကျွန်တော်လည်းအဲ့လိုမြင်ပါ
โอเคကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်တွေနဲ့ပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်အရင်ဆုံးတစ်စာကတော့ American ပြည်သူ့မောင်တသနာရဲ့စာပါသူကတော့ Facebook လူမှုကွန်ရက်ကိုလူတိုင်းတုံးနေတဲ့အတွက်ဆိုရှယ်ရှိသူကောင်းကျိုးတွေလည်းအများကြီးရှိပါတယ်ကောင်းကျိုးတွေကတော့အရင်ကလိုမိသားစုတွေစီစာရေးကြတဲ့အခါအမြန်ရောက်ပါစေလို့ဖျားတနေစရာမလိုတဲ့အပြင်အချိန်တိုအတွင်းဆက်သွယ်နိုင်ကြပါတယ်ငွေကုန်ချေးကြလည်းတက်တာသွားပါတယ်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့အကျင့်ပြတ်ချဆမှုတွေနဲ့နိုင်ငံအဝန်းကမှုရင်းဆောင်တွေကိုအလင်းမြန်သိခွင့်ရတဲ့အတွက်တရားဥပဒေစိုးမိုးရေးကိုထောက်ကူဖြစ်စေပါတယ်။တမိုင်းဝင်ရှားပါတပ်ပုံတွေအကြောင်းအရာတွေသိရှိခွင့်ရလို့ထင်ပေါ်ကျကြသူတွေရဲ့အကြောင်းတွေလည်းမှတ်သားခွင့်ရကြပါတယ်။ကျမကြီးနဲ့ပတ်သက်တဲ့ဘုဒ္ဓတမျိုးစုံလည်းရနိုင်ပါတယ်။လူမှုကွန်ရက်ကတစ်ဆင့်ထင်ပေါ်ကျကြသူတွေလည်းရှိကြပါတယ်။အစိုးရကိုကြည့်မယ်ဆိုရင်တော့စပါးအားတွေချဆင်းပြီးလူမှုပေါင်းသင်းဆက်ဆံရေးပိုင်းတွေမှာအရင်တုန်းကလိုဝိုင်းဖွဲ့ထမ်းပြီးအကြောင်းအရာပေါင်းစုံကိုအမြင့်ချင်းဖလှယ်ဆွေးနွေးပြောဆိုတဲ့အလေးထားတွေရောင်းနေလာတာပါပဲဆိုပြီးသူကရေးပါတယ်။နောက်တူကတော့ဒေါက်တာကျော်ရှင်ဆိုပြီးတော့မြန်မာနိုင်ငံပို့ထားတာပါ။မဖတ်ပြပြပါခင်ဗျ
။ဟုတ်ကဲ့ပါရှင်။ဒီသူရေးထားတာကတော့မြန်မာပြည်ရဲ့တခုတည်းသောဆိုရှယ်မီဒီယာက Facebook ဖြစ်ပါတယ်။ဘသူကိုကြီးကြီးပွတ်နေတာပဲတွေ့ရပါတယ်။အစိုးမဆိုတာပါဘူး။အခုမှတုံးကြရတာမဟုတ်လား။ Facebook ဆိုတာအမုန်းစကားတွေပြန်ပွားအောင်ဖြန့်ချီတဲ့နေရာမှာအဓိကနေရာတစ်ခုဖြစ်တယ်ဆိုတာကိုတော့လုံးဝလက်ခံလို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့ရဝေးကတငယ်ချင်းအပေါင်းအသင်းမိတ်ဆွေဆရာသမားအလှအဆုံနဲ့နေ့စဉ်တွေ့နိုင်ဆုံနိုင်စကားပြောနိုင်တဲ့မီဒီယာကြီးတစ်ခုဖြစ်နေပါပြီ။အလှဒါနပြုတဲ့သူတွေရှိရင်ဝမ်းမြောက်စွာနဲ့တာဓုခေါ်နိုင်ပါတယ်။တာရေးနာရေးလူမှုရေး update တွေကိုလည်းကိုယ်တိုင်မြင်နိုင်ကြားနိုင်လို့ဝေးလံခေါင်ခိုက်တဲ့ဒေသတွေအတွက်အကျိုးထူပါတယ်။နေ့စဉ်ဖြစ်ထွန်းတိုးတက်မှုတွေကိုလည်းအများသိအောင်လို့ Facebook ကနေတဆင့်မျှဝေလို့ရနေပါပြီ။တချို့သောဖုန်းတော်ကြီးတွေတောင်မှဒီ Facebook ကနေတဆင့်အစုံမတွေတရားတော်တွေတင်ပေးနေတာအလွန်ပဲဝမ်းမြောက်ရပါတယ်။လူဆိုတာကတော့ဇယိုက်မျိုးမျိုးနဲ့နေကြတာပါ။ဒေါသဇယိုက်ရှိသူကတော့သူ့ဝါသနာအတိုင်းအမုန်းစကားပြောမှသိချပါတယ်။မိတော်မှတုံးတက်ရင်မိတ်ဆွေဖြစ်ပါတဲ့။ဒီကနေ့ခင်မာတော့လူချင်းဝင်နဲ့မညီတဲ့သူတွေကို66ဂါကြီးနဲ့အရေးယူနေတာလေးလည်းရှိပါတယ်။ Facebook သုံးဆွဲသူလူတဦးချင်းအပေါ်မှာ၎င်းဘေးကမြင်သူတဦးချင်းအပေါ်မှာ၎င်းမူတည်တယ်လို့မြင်မိပါကြောင်းဆိုပြီးဒေါက်တာကျော်ရှင်ကရေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။နောက်တစ်ဒီ Facebook ကမှတ်ချက်တချို့မှာဆိုရင်လည်းကိုကိုဆိုတဲ့အကောင့်ကတော့မီဒီယာခန့်ကဏ္ဍကနိုင်ငံတကာအတွက်အလွန်အရေးကြီးကြောင်းကိုလူတိုင်းသိနာလဲရင်သိကောင်းမှပါပဲဗျာတဲ့။နောက်တစ်ယောက်ကတော့တွတ်ပြီးရဲ့သူကတော့ပြောပြစီခင်ဗျားတဲ့ Facebook လူမှုကွန်ရက်ကမြန်မာပြည်သူတွေအတွက်တံပိုးဖြတ်နိုင်သောသတင်းဌာနတစ်ခုဖြစ်ပါတယ်။သတင်းအမှောင်ချသောမြန်မာနိုင်ငံအတွက်အရန်ကျေးဇူးများကြောင်းပြောပြစီခင်ဗျားဆိုပြီးရေးပါတယ်။ဆိုတော့သူတို့ရဲ့ဒီမှတ်ချက်တွေမှာတော့ဒီလူမှုဆက်ဆံရေးတွေမကပဲသတင်းအချက်လက်ရဖို့အတွက်ကိုပါ Facebook ကိုအားကိုးနေရတာမြင်လာပါတယ်။ဆိုတော့ဒီနေရာမှာလူမှုကွန်ရက်ဘက်ကသတင်းတွေဆိုတာဟုတ်တာရောမဟုတ်တာတွေရောရောထွေးနေလေးရှိရဲဆိုတော့သတင်းအချက်လက်တွေကိုမှန်ငါထုတ်ပြန်နိုင်မယ်ဖော်ပြနိုင်မယ်ဆိုရင်ရောဒီအမုန်းစကားတွေမှန်မှန်တည်းတွေကိုတမင်တသက်ဖြတ်နေတာတွေကိုတားဆီးရမရောက်နိုင်ဘူးလားကိုသက်ဆိုရင်ဆွေးနွေးပြပါအောင်ခင်ဗျာ
မိကုန်ကြီးရဲ့ပြတော်လို့ပါခင်ဗျာကို
ဟုတ်ကဲ့တခြားမဟုတ်ပါဘူးကျွန်တော်တို့ကဒီလူမှုကွန်ရက်တွေပေါ်မှာသတင်းတွေမှန်မှန်သတင်းတွေပြန့်နေနေတယ်ဆိုတော့ဒါတွေကိုတားဆီးဖို့ဆိုရင်ဒီစိတ်တစ်ပိုင်းအပြင်အားမှန်ကန်တဲ့သတင်းတွေကိုဟိုဖြန့်နိုင်တာမျိုးနောက်ပြီးတော့ဒီဟိုအစိုးရဘက်ကနေပြီးသတင်းထုတ်ပြန်ပေးနေတာမျိုးစသဖြင့်ပေါ့လေလုတ်ပေးနေတာအစိုးရအပိုင်းအောင်ဘာတွေများရှိမလဲ
ဟုတ်ကဲ့ဒီကျွန်တော်တို့ဒီလူမှုကွန်ရက်ကမှန်မှန်ကျွန်တော်လက်တော့ဒီသတင်းမှန်ဖြန့်လို့ရတဲ့အပိုင်းတွေနဲ့ကျွန်တော်အများကြီးကတ်သုံးလို့ရပါတယ်ဒီတိုင်းမှာလေဒီသတင်းမှန်ကိုကျွန်တော်တို့
ီဖြန့်မှုတွေကဒီမီဒီယာတွေဘိုင်းမှာလည်းလို့အခုကကနေတည်းတူရပြီးရှိပါတယ်။အဲ့တော့ဒီတရားဥပဒေစိုးမိုးရေးကိုကျွန်တော်အနေနဲ့ကျွန်တော်ပြောပါတယ်။ဒီ cyber law ပုံစံမျိုးပေါ်တော့ကျွန်တော်တကယ်ဒီ Facebook ကနေပြီးတော့ဒီကျွန်တော်ဒီမမဲ့ဖြန့်နေကိစ္စမျိုးကြီးတော့ Facebook ကိုအသုံးချပြီးတော့ဒီဟိုဘယ်လိုမလဲဒီကျိုးစိုးလို့ဆိုပြီးလောက်တာမျိုးကြီးဒါမျိုးကိစ္စမျိုးကိုအစိုးရကနေပြီးတော့ဖြည်းဖြည်းလေးရောက်ရနိုင်တဲ့ solution လုပ်တဲ့လူတွေတွေ့ရပါလိမ့်မယ်။ဆရာကြီးဒီပထမကပြောခဲ့တယ်လို့ကျွန်တော်တို့ဒီလူတွေကဒီ Facebook ကိုဟိုလိုမျိုးအကောင့်အဖြစ်ကိုပြပြမယ်လို့ဒီကပြပြမယ်လေဒီရုပ်ရှင်လာပြီးပြောချင်တာပြောရတဲ့အခါကျတော့ဒီတရင်းတွေကမျိုးစုံဖွဲ့လို့ရမျိုးလေးရှိတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီမနေ့ကဒီကုညာရေးကိုဒီချင်းချောက်တဲ့အဖြစ်တွေတခုကျွန်တော်မနေ့က Facebook မှာတက်လာအလို့တွေ့ရတယ်ကုညာရေးကိုဟိုတနေ့ကပြတ်တယ်လို့ဥပုံကြီးကိုတက်ထားရလိမ့်မယ်ဆိုတော့ဒီအဲ့လူတွေကချင်းချောက်ထားတဲ့ video တခုဒီနေ့မှရေးပြပြတာတယ်ဒါဆိုလို့ရှိရင်ဒီမှုကိုရဲ့အသုံးပြုပြီးတော့ဒါလူတွေရဲ့အသက်ကိုချင်းချောက်တဲ့ပုံစံမျိုးဖြစ်လာတယ်ဒါကတိုင်းရှိပြီဖြစ်မတိုင်းရှိပြီရှိပြီဖြစ်ဆိုဒါမျိုးရေးရနေပြီတော့ဒါမျိုးအရေးကြီးလို့လူတွေကကြောက်နေရစားတယ်တိုင်မလုပ်မယ်ဆိုတော့မဟုတ်ဘူးပေါ့နော်အဲ့ဒါမျိုးဒီ social media ပေါ်ကနေပြီးတော့တုံးတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒီအသေးစားစောင့်ချက်ကြီးကြီးလေးတွေဟာကျွန်တော်ရင်ချေတော့ဆိုလို့ရှိရင်ဒီ email ဆောင်ပြီးရတဲ့2015နှစ်လောက်ကိုချခဲ့တာမျိုးတွေဆိုရှင်းပြချက်ကောင်းကောင်းနဲ့အများကြီးခံခဲ့ရတယ်ဒီ2009ခုအရေးကြီးမှာရှင်းပြချက်တော့ကောင်းကောင်းနဲ့ခံခဲ့ရတယ်ဒီ2009မှာပါခဲ့တဲ့ဒီလူတွေအများကြီးရှိဥပမာကုနေကုန်းတဲ့လူတွေဆိုလို့ရှိရင်ဒီလိုတော့ဦးရီဟာဒီတခြားတင်ရတာသူတို့ဒီလုပ်မယ်ဆိုလို့ရှိရင်လေတကယ်လုပ်နိုင်လေဟာဒီတကယ်လုပ်ခဲ့ရမျိုးရှိရင်လုပ်နိုင်ခဲ့ဒီထင်းထုတ်နိုင်တဲ့ capacity တွေရှိတယ်။ဒါနဲ့ဒါယူကြတော့တရားဥပဒေစိုးမိုးကြီးကဘာမှမရှိဘူး Facebook မှာလောကကြီးဖြစ်တင်တာဖြစ်ဆဲဆိုတာမျိုးထားတာမျိုးဖြစ်နေလို့ကျွန်တော်နေတယ်ယူဆရတယ်။အဲ့တော့အဖိုးရတရားဥပဒေစိုးမိုးကြီးရကအားနည်းနေပြီကတော့ဒီ Facebook မှာဒါမျိုးမုန်းပြရပြီးကြံ့တာမျိုးကြီးဝါဒထက်တာမျိုးကြီးဖြစ်နေမှာပဲ။အဖိုးရအနေနဲ့ကတော့ငယ်ငယ်လေးနဲ့ထိန်းချုပ်နိုင်မှုလို့လေ။ဒါပေမဲ့အဲ့ဒီထိန်းချုပ်တဲ့အပိုင်းကလေဒီရဲ့ဒုလက်ဆော့ထုတ်ဖို့ပြုဖို့ကိုထိပါတာမျိုးပြီးတော့ပြိမိတာမျိုးဖြစ်လို့မရအောင်။အဲ့ဒုလက်ဆော့ထုတ်ဖို့ပြုဖို့ကတပိုင်း။ဒါနဲ့သုံးသုံးလုံးပေါ်တဲ့အပိုင်းကြီးဒီလိုအမိုးရပြက်နေတဲ့ဟာမျိုးဒါမျိုးပြိဆိုင်တွေလေအရင်းကြီးကတပိုင်းနေနဲ့စူးစမ်းနေဖြစ်ဖို့လို့လေ။အဲ့ဒီမှာမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီမျိုးစုဥပဒေကိုအခုပြင်ဖို့လုပ်နေတဲ့ပုံစံမျိုးဖြစ်သွားတဲ့အခါကျလို့ရှိရင်ဒီလိုရဲ့ဒုလက်ဆော့ကထိခိုက်တဲ့ပုံစံဖြစ်သွားရင်ကျွန်တော်တို့လက်ခံရမှာမဟုတ်ဘူး။အဲ့တော့ဒီနေ့ဒုလက်ဆော့ထုတ်ဖို့ပြောဖို့ကတော့ကာကွယ်ဖို့လိုလိမ့်မယ်။အဲ့ဒီမှာကျွန်တော် opinion ကြီးကြီးရမျိုးရှိနေတယ်။အစိုးရကိုဖန်ကျင်တာပြောလိမ့်မယ်။အစိုးရကိုမကြိုက်တာပြောလိမ့်မယ်။ဟုတ
်ကဲ့။
ဒါဆိုအဲ့ဒီဟာမျိုးတွေကဒီကျွန်တော်တို့မိုးဒီယာပြန်စီဟာမျိုးတို့မို့လူခွေပြည်ဒုက္ခရောက်စေတာပြောတို့ဖို့ဒီဟိုလက်နဲ့ကြိုင်ဒုလန်မှုသူတခုခုပေါ်လာအဲ့လိုမျိုးဒီဥပဒေနဲ့ဆက်ပြီးတော့
ကိုသက်ဆိုရင်ကျွန်တော်ချိန်နဲ့တလောက်ပဲရတဲ့အတွက်အစီအစဉ်ကိုဒီမှာပဲရလိုက်ပြရစေ။ဒီပါဝင်ဆွေးနွေးပြတဲ့ကိုသက်ဆွေဝင်ကိုစီရသူနဲ့အီးမေးလ်တွေစာရေးပေးပို့တဲ့သူတွေကိုယ်တိုင်ဆွေးနွေးရတဲ့သူတွေအားလုံးနဲ့တော်တာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
တဲ့လေလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုမနေ့ပြန်တင်းဝင်နေမနေ့ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမို့စောင့်မျှော်နားဆင်နိုင်ပါတယ်အစီအစဉ်ဒီမဆုံးသက်ခင်မှာတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါရှင်
မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုဟာဆွီဒင်နိုင်ငံသားရေးဝန်ကြီးမာဂော့ဝေါ်စထရမ်နဲ့ဒီကနေ့ထပ်မံတွေ့ဆုံခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့အနေနဲ့စကန်ဒီနေးဗီးယန်တိုက်ပွဲတစ်ခုခုမှာတွေ့ဆုံဆွေးနွေးပွဲရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအခုလိုထပ်မံတွေ့ဆုံကြတာပါတွေ့ဆုံဆွေးနွေးမှုအသေးစိတ်နဲ့ပတ်သက်ပြီးလျှို့ဝှက်ထားပေမဲ့လည်းသတင်းအချက်အလက်တချို့ကိုတော့ထုတ်ပြန်ပြီးသွားမှာဖြစ်ကြောင်းဆွီဒင်နိုင်ငံသားရေးဌာနကတောက်ကြနေတုန်းကပြောထားပါတယ်နိုင်ငံသားရေးဝန်ကြီးဝေါ်စထရမ်နဲ့ကဒီအပေါင်းလက္ခဏာဆောင်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်တယ်လို့ဆွီဒင်မြို့တော်စတော့ခေါမ်မှာမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးအပြီးထွက်ခွာခြင်းတောက်ကြနေကပြောကြားခဲ့ပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးဆွီဒင်ဝန်ကြီးချုပ်စတက်ဖန်လိုဗန်ကိုလည်းအစီရင်ခံခဲ့တယ်လို့ဆိုပါတယ်1983ခုနှစ်ကတည်းကဆွီဒင်နိုင်ငံဟာမြောက်ကိုရီးယားနဲ့တန်တမာဆက်ဆံရေးထားရှိခဲ့တာဖြစ်ပြီးပြုံရမ်းမှာတန်ယုံဖွင့်လှစ်ထားတဲ့အနောက်နိုင်ငံအနည်းစုထဲမှာပါဝင်ပါတယ်ခင်ဗျာတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံပူးတွဲပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးကယ်ဆယ်ရေးဆိုင်ရာစီရေးလေ့ကျင့်မှုတွေဒီကနေ့စတင်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘောဒီးယားနိုင်ငံကြားဆက်ဆံရေးကြာဆင်းလာနေတဲ့တစ်ချိန်တည်းမှာပဲတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံကြားကဆက်ဆံရေးအခြေအနေကိုအခုလိုပြသလိုက်တာလည်းဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်မှာရွှေနဂါ2018စစ်စင်ရေးဖွင့်ပွဲအခမ်းအနားဒီကနေ့ကျင်းပခဲ့ပါတယ်
သ
တရင်ချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လင်းပေးမယ်ဒီတနင်္ဂနွေမနေ့ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.